Welcome to the Voice of America in Burmese.
ဘေးအန္တရာယ်အတွက်အတွက်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဖေဖော်ဝါရီလ23ရက်အင်္ဂါနေ့မနေ့ဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုင်းဒေသမီတာ30,40,48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်ပါပါဒီမနက်မှာထူးခြားတဲ့တင်ပြချက်တွေထဲမှာပြည်အောင်စုလွတ်တော်ကုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးတာဝန်ခံနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာဖြစ်သလိုမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုပုံမှန် 905 ခါခွေးနဲ့တရားစွဲဆိုလိုက်တယ်လို့မိသားစုဝင်ကပြောပါတယ်
ဒီကအနာသိစ်ကောင်စီကဟိုဟာပေါ့ဘုံသိက္ခာညွန်းနှန်းစီမှုတဲ့ဟိုဟာပေါ့905ခါကူးကြီးနဲ့ဖွင့်ထားတယ်ခင်ဗျ905ခါကူးရတော့ပြရတယ
်ဒီကြောင်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းကြားရဖို့ရှိပါတယ်ခင်ဗျာအခုအရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်တင်ကြီးထိုင်းနဲ့ဒေါခင်မျိုးသက်တို့ကြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာရပ်သားခေါင်းဆောင်တွေကိုဖမ်းပြီးစစ်တပ်ကအာဏာသိမ်းတဲ့22ရက်မြောက်နေ့တနင်္လာနေ့မှာတော့နိုင်ငံတော်မှအယောင်းဝယ်ကုလူဆက်ဆံမှုအလုံးပိတ်သိမ်းရပ်ဆိုင်ပြီးလူပေါင်းတန်းချီဆန္ဒပြခဲ့ကြပါတယ်။နှစ်လပိုင်း22ရက်နေ့2022ခုနှစ်အထိမ်းအမှတ်နဲ့နှစ်ငါးလုံးပြည်လုံးကျွတ်တပိတ်ဆင်နွှဲခဲ့ကြတာပါ။မြို့တော်နေပြည်တော်တဝိုက်မှာတော့ရဲနယ်စစ်ဖက်ကဖမ်းဆီးရှိခဲ့ပြီးခမန်းချေရာချီရှိမယ်လို့မျက်မြင်တွေ့သူတွေက BOA ကိုပြောပါတယ်။ရန်ကုန်မှာတော့တန်ယုံနေတဝိုက်လုံခြုံရေးတင်းကျပ်ခဲ့ပါတယ်။နိုင်ငံတော်ကဒေသအများစုမှာလည်းအတင်းအဖွဲတွေအလိုက်ချီတက်ဆန္ဒပြတာကိုတွေ့မြင်ခဲ့ကြရပြီးမန္တလေးမြို့မှာတော့မစိုးရင်တိုက်တိုက်ကတန်ကားတော်တချို့တင်းနှမာနေကပထမဆုံးအချိန်ဖြစ်ဆီယနာဒိန်ဆန့်ကျင်မှုတပိတ်မှာပါဝင်ကြွချီခဲ့ကြတာကိုလည်းတွေ့ရပါတယ်ရှင်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်ဆောင်တွေကိုအမေရိကန်ပြည်ထောင်စုဘက်ကနောက်ထပ်အရေးယူဆောင်ရွက်လာနိုင်ပွဲရှိကြောင်းနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကတင်းနှလာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာစစ်တပ်ပိုင်းလုပ်ငန်းကြီးတွေအပေါ်မှာအမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုချမှတ်မထားတာနဲ့ပတ်သက်ပြီးမေးမြန်းတာမှာနိုင်ငံခြားရေးဌာနပြောခွင့်ရကဆီယနာဒိမ့်မှုနဲ့ပတ်သက်တဲ့လူတွေနဲ့လုပ်ငန်းတွေကိုအမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုချမှတ်ထားပြီးဖြစ်ကြောင်းပြောပါတယ်။ဒါအပြင
် Well, I said people and entities. The other point I would make is that there may be additional policy levers we can pull.
မြန်မာပြည်သူတွေကိုပံ့ပိုးရေးအမေရိကန်ရဲ့ရီမန်းဆောင်ရွက်ချက်ပြည်မီစေဖို့အတွက်နောက်ထပ်မူဝါဒအရဖိအားပေးဆောင်ရွက်မှုတွေထပ်ရှိလာနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။မြန်မာနိုင်ငံတွင်းကငင်းကြမ်းစွာဆန္ဒပြသူတွေကိုအမေရိကန်ဘက်ကထောက်ခံကြောင်းလည်းပြောပါတယ်။မြန်မာဆီယနာသိမ်းမှုအရေးနဲ့ပတ်သက်ပြီးအမေရိကန်ဘက်ကမိဖန်နိုင်ငံတွေမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောဆိုသွားပါတယ်ရှင်။ဗြိတိန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်စွာမင်းကိုတနင်္လာနေ့မှာဗြိတိန်နိုင်ငံရဲ့ဌာနကဆင့်ခေါ်ပြီးဆန္ဒပြပွဲတွေမှာလူသေဆုံးထိခိုက်ဒဏ်ရာရစေတဲ့အထိလုံခြုံရေးအဖွဲ့တွေကအင်အားသုံးနေတာကိုရှုတ်ချခဲ့တယ်လို့ဒီလုံရက်တွေရက်ဖို့လည်းပြောဆိုခဲ့ပါတယ်။ဗြိတိန်ဆိုင်ရာမြန်မာသံအမတ်ကြီးကိုအခုဖေဖော်ဝါရီလအတွင်းဗြိတိန်ကဒုတိယအကြိမ်ဆင့်ခေါ်မှုလည်းဖြစ်ပါတယ်။ငင်းကြစွာဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေရဲ့တုံ့ပြန်ကင်တွယ်ပုံကိုဗြိတိန်ရဲ့အာရှဆိုင်ရာဝန်ကြီးနိုင်ဂျဲအဒမ်စ်ကရှုတ်ချခဲ့တယ်လို့လူသေဆုံးပြီးအပြင်းထန်ထိခိုက်ဒဏ်ရာရစေတဲ့အင်အားသုံးဖြိုခွင်းမှုတွေကိုရပ်ဆိုင်းရမယ်လို့လည်းမြန်မာသံအမတ်ကြီးကိုပြောဆိုခဲ့တဲ့အကြောင်းနိုင်ငံသားရေးဌာနပြောခွင့်ရရဲ့ကြေညာချက်ကဖော်ပြပါတယ်။ဆီယနာသိမ့်မှုနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်အပါအဝင်အရက်သားတွေကိုတရားမဲ့ဖမ်းဆီးမှုတွေကိုလည်းဝန်ကြီးအဒမ်စ်ကကန့်ကွက်ရှုတ်ချပြီးဖမ်းထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုငြိမ်းချမ်းစွာပြန်လည်ကျင့်သုံးဖို့လည်းတိုက်တွန်းခဲ့ပါတယ်။ငြိမ်းချမ်းစွာဆန္ဒပြပွဲတွေအပေါ်အကြမ်းဖက်ကင်တွယ်မှုတွေအတွက်စစ်တပ်ဘက်ကတာဝန်ယူတာဝန်ခံစေရေးအတွက်နိုင်ငံတကာမိတ်ဖက်တွေနဲ့ဗြိတိန်ကဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့လည်းပြောဆိုထားပါတယ်ရှင်။ အနာဒိမြန်မာစစ်တပ်ကိုတန်းခတ်ပိတ်ဆို့မှုချက်မှတ်ရေးဥရောပသမ္မတနိုင်ငံသားရေးဝန်ကြီးတွေတနင်္လာနေ့ကသဘောတူခဲ့ပြီးမြန်မာဆိုရအတွက်ငွေကြေးထောက်ပံ့မှုတွေကိုလည်းထိန်းချုပ်လိုက်ပြီးဖြစ်ကြောင်း EU နိုင်ငံသားရေးရာမူဝါဒဆိုင်ရာအကြီးအကဲကပြောပါတယ
်။ Today we have decided a set of targeted measures with ministers in response to these events.
အနာသိမ်းမှုမှာစစ်တပ်ဘက်ကတာဝန်ရှိသူတွေနဲ့သူတို့ရဲ့စီးပွားရေးအကျိုးအမြတ်တွေကိုပြစ်မှတ်ထားတန်းခတ်အရေးယူရေးအတွက်နိုင်ငံရေးအရာသဘောတူညီချက်ရရှိခဲ့ကြောင်းမြန်မာဆိုရပြုပြင်ပြောင်းလဲရေးအစီအစဉ်တွေအတွက် EU ရဲ့ဓာတ်ရိုက်ငွေကြေးထောက်ပံ့မှုအလုံးကိုလည်းထိန်းချုပ်လိုက်ပြီးဖြစ်ကြောင်း EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရဲကပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတွင်အခြေအနေတွေပြည်လဲစီရေးအတွက်တန်တမာရေးနီလန်အလုံးသုံးပြီးဆောင်ရွက်မှာဖြစ်ပြီးဒီလိုကြိုးပမ်းဆောင်ရွက်မှုမအောင်မြင်ရင်တော့စစ်တပ်အာဏာပိုင်တွေကိုဒဏ်ခတ်ပိတ်ဆို့မှုချမယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကလည်းပြောဆိုသွားပါတယ်မြန်မာနိုင်ငံကိုပိတ်အပ်ထားတဲ့အထူးကုန်သွယ်ခွင့်အခွင့်အရေးဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကို EU ကပြန်လည်သုံးသပ်နေတယ်လို့လည်းတနင်္လာနေ့ဆွေးနွေးပွဲအပြီးထုတ်တဲ့ EU နိုင်ငံသားရေးဝန်ကြီးတွေရဲ့ကြေညာချက်ကဖော်ပြပါတယ်မန္တလေးမှာစနေနေ့ကဆန္ဒပြပွဲနှိမ်နှင်းခံရမှုအတွင်းကလေးတဦးတေဆုံးခဲ့ရပြီးတဲ့နောက်မြန်မာလုံခြုံရေးအဖွဲ့တွေအနေနဲ့ကလေးငယ်တွေလူငယ်တွေရဲ့ဘေးကင်းလုံခြုံရေးဦးစားပေးဆောင်ရွက်ဖို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကတောင်းဆိုလိုက်ပါတယ်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတာကိုလည်းရှုတ်ချပါတယ်တချိန်တည်းမှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာပါဂနာကတော့မြန်မာအရေးနဲ့ပတ်သက်ပြီးဆက်လက်ဆက်သွယ်ဆောင်ရွက်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
But not least, the Secretary General Special Envoy Christine Schroner-Bergner.
မြန်မာပြည်သူတွေနဲ့စီးလုံးညီမျှစွာရှိနေကြောင်းပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲတွေမှာမြန်မာပြည်သူတွေကသူတို့ရဲ့ဆန္ဒကိုဖော်ပြခဲ့ကြပြီးဖြစ်ပြီးအစိုးရအာဏာအနှင်းမှုဟာလည်းမြန်မာပြည်သူတွေရဲ့ဆန္ဒကိုအခြေခံရမှာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုခဲ့တဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာဒိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဖြစ်နေချိန်မှာပဲမြန်မာအခြေအနေကိုစိုးရိမ်ကြောင်းတက်ဆိုင်သူအလုံးထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်ကြဖို့မျှော်လင့်ကြောင်းတရုတ်ကပြောပါတယ်။အနာဒိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေအတွင်ရဲတပ်ဖွဲ့ရဲ့ဖြိုခွင်းမှုကြောင့်ပြီးခဲ့တဲ့စနေနေ့တုန်းကမန္တလေးမှာအမျိုးသားနှစ်ဦးတေဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတရုတ်ရဲ့ရည်တည်ချက်ကိုမေးမြန်းလာမှာတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝမ်ဘင်းကမေးမြန်းချက်ကိုထပ်ရိုက်မဖြေပါဘူး။
作为缅甸的友好邻邦
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုတရုတ်ကစိုးရိမ်ပါတယ်။နိုင်ငံရဲ့ကြီးကြီးအေးချမ်းကြီးနဲ့ဖွံ့ဖြိုးရေးကိုတက်ဆိုင်သူအလုံးကအလေးထားပြီးထိန်းထိန်းသိမ်းသိမ်းရှိကြဖို့မပြေလည်မှုတွေကိုအခြေခံဥပဒေနဲ့အညီဥပဒေပေါင်းအတွင်းကဖြည့်ဆင်းကြဖို့နိုင်ငံရေးလူမှုရေးတည်ငြိမ်မှုကိုထိန်းသိမ်းကြဖို့မျှော်လင့်ကြောင်းဖြေကြားခဲ့တာပါ။မြန်မာပြည်မှာဆီယနာတိန်းဟာကိုတရုတ်ကထောက်ခံတယ်ဆိုတဲ့ပြောဆိုချက်တွေကိုတော့တရုတ်ကငြင်းပါတယ်။ဒါပေမဲ့ဆီယနာဒိမ့်မှုနဲ့ပတ်သက်လို့တော့မြန်မာပြည်ရင်းရေးဖြစ်တယ်လို့ပြောဆိုပြီးအတိတ်တလင်းကန့်ကွက်မထားပါဘူးရှင
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5ကီလိုမီတာ32 kHz 938တုံည5ကီလိုမီတာ40 kHz 948တုံညအိုင်ဒိုမီတာ48 kHz 615တုံညာနဲ့အိုင်နာမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံသား1200ကိုမြန်မာရေတပ်သင်းမောတွေနဲ့မြန်မာနိုင်ငံကိုပြန်ပြီးပို့ဖို့လုပ်နေတဲ့မလေးရှားနိုင်ငံရဲ့လောက်ရက်ကိုရပ်ဆိုင်းဖို့အတွက်အမေရိကန်ပါဝင်နိုင်ငံတကာကတောင်းဆိုနေကြပါတယ်။မြန်မာနိုင်ငံကနေဆက်လွတ်လိုက်တဲ့သင်္ဘော300နဲ့ပြန်ပြီးပို့မယ်သူတွေထဲမှာမကြခင်ကအာဏာသိမ်းထားတဲ့မြန်မာစစ်တပ်လက်အောက်မှာအန္တရာယ်ကျရောက်နိုင်ခြေရှိတဲ့လူနည်းစုအဖွဲ့ဝင်တွေပါနေတယ်လို့ပြောပါတယ်။ကွာလာလမ်ပူမှာရှိတဲ့ American တန်ရုံးကဒီကိစ္စကိုအထူးစိုးရိမ်ကြောင်းပြောဆိုပြီးအထင်းသိမ်းခံမြန်မာနိုင်ငံသားတွေကိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တွေ့ခွင့်ပေးဖို့ဒီလူတွေထဲမှာခိုးလုံခွင့်တောင်းခံထားသူတွေပေါမပါဆက်ဆေးခွင့်ပေးဖို့အတွက်တိုက်တွန်းထားပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတော့အခုပြန်ပို့မယ်သူတွေထဲမှာအနည်းဆုံး6ရောင်ဟာသူတို့စီမံမှတ်ပုံတင်ထားတာဖြစ်ပြီးနိုင်ငံတကာရဲ့အကာအကွယ်ကိုလိုအပ်နေသူတွေဖြစ်ပေမဲ့သူတို့တွေကအများစုကိုတော့ တွေ့ဆုံခွင့်မရဘဲဖြစ်နေတယ်လို့ပြောပါတယ်။ 45 Rights လူခွင့်ရေးအဖွဲ့အကြီးကအေမီ Smith ကတော့အခုလိုပြန်ပြီးပို့မယ်အစီအစဉ်ဟာဒီလူတွေရဲ့အသက်ကိုအန္တရာယ်ကျရောက်စေမှာဖြစ်တယ်လို့မြန်မာနိုင်ငံမှာမတရားတဲ့စစ်အာဏာသိမ်းမှုကိုတရားဝင်ဖြစ်အောင်လှုပ်ဆောင်ရကြတယ်လို့ပြောပါတယ်။မလေးရှားအာဏာပိုင်တွေကတော့အခုပြန်ပို့မယ်သူတွေဟာနေထိုင်ခွင့်တက်တန်းကိုကျော်လွန်ပြီးနေထိုင်တာအပါအဝင်ပြစ်မှုတွေကျူးလွန်ထားသူတွေဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံသားအဖြစ်နဲ့အတိမတ်မပြုတဲ့ရွှေဂျာမွတ်စလင်တွေမပါဝင်ဘူးလို့ပြောပါတယ်။အမေရိကန်နိုင်ငံမှာသမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံသူတွေ January 6ရက်ကအလွတ်တော်ဝင်ရောက်ဆင်းနေမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့ဗဟိုအစုအရှိနေချုပ်ဖြစ်သမ္မတဂျိုးဘိုင်ဒန်အမည်ဆင်းတင်သွင်းထားတဲ့မရိတ်ဂါလင်ကတနင်္လာနေ့အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ကျန်းလာပွဲမှာပြောကြားလိုက်ပါတယ်
။ Senator, I think this was the most heinous attack on the democratic processes that I've ever seen and one that I never expected to see.
Democracy လုံငန်းရှင်မှာအမတန်ဆက်စပ်ပွဲကောင်းတဲ့တိုက်ခိုက်မှု
တွေဖြစ်တယ်။ဒါမျိုးတစ်ခါမှမမြင်ဘူးသလိုဘဝတစ်လျှောက်မှာမြင်ရလိမ့်မယ်လို့လည်းထင်မှားတဲ့ဖြစ်ရတစ်ခုဖြစ်ကြောင်းပြောသွားတာပါ။ဒါအပြင်သူ့ကိုဒီရသူကခန့်ချင်ဒီဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုဟာသူပထမဆုံးလုပ်မယ့်အလုပ်တစ်ခုဖြစ်ကြောင်းလည်းပြောပါတယ်။ဒီဖြစ်ရတဲ့အတွက်ကြေကြေပြန့်နဲ့ဆောင်ရွက်ဖို့ရည်ရထားပြီးဒီဖြစ်ရဘဲကစတယ်ဘဲဖွဲ့တွေကလုတ်တဲ့ဆရာကိုစုံစမ်းမှာဖြစ်ပြီးအမေရိကန်ပြည်သူတွေကိုအကာအကွယ်ပေးမှာဖြစ်ကြောင်းပြောပါတယ်။ Washington DC မှာရှိတဲ့ပြည်တော်စုအယူခံတရားရုံးတရားသူကြီးအဖြစ်နဲ့တာဝန်ထမ်းဆောင်နေတဲ့ဂါလင်ဟာသူ့ကိုဒီရလူမှာခန့်အပ်မယ်ဆိုရင်နိုင်ငံရေးမပအောင်ဆုံးဖြတ်လုပ်ကင်မှာဖြစ်ကြောင်းသူ့ကိုခန့်အပ်ဖို့အတွက်အမည်ဆင်းတင်သွင်းတဲ့ Democratic သမ္မတအကြိုက်လိုက်လုံမှာမဟုတ်သလို Republican တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေအတွက်လည်းတိတ်ပင်မှာမဟုတ်ကြောင်းသူကပြောပါတယ်။American ပြည်အောင်စုကအခုချိန်ထိတရားရေးဆိုင်ရာမျှတမှုမရရှိသေးကြောင်းအသားရောင်ရှိသူတွေနဲ့လူနည်းစုတွေအတွက်ပညာရေးအလုပ်ကိုင်တဲ့နေထိုင်ရေးကိစ္စတွေအပြင်ရာဇဝတ်မှုကင်းဆိုင်ရာတရားရေးစနစ်မှာပါခွဲခြားဆက်ဆံမှုခံရစေဖြစ်တဲ့အတွက် American တွေရဲ့လူနေမှုဘဝမှာခွဲခြားဆက်ဆံမှုမရှိအောင်နဲ့အစိုးရကိုဆန့်ကျင်တိုက်ခိုက်တဲ့အဆွမ်းရောက်တွေကိုတွန်းလှန်သွားမှာဖြစ်ကြောင်းဂါလင်ကသက်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံဆိုင်ရာအီတလီတမန်ကြီးဟာကုလသမဂ္ဂရင်တန်းနဲ့ခီးသွန်းနေစဉ်အတိုက်ခိုက်ခံခဲ့ရတဲ့အတွက်တည်ဆုံသွားပါတယ်။ကောင်ကိုနိုင်ငံအရှိမြောက်ပိုင်းကဂိုမာမြို့နဲ့25ကီလိုမီတာအကွာမှာခီးသွန်းနေတဲ့ WFP ကပ္ပစမ်းလိုက်ရိတ်ကအစီအစဉ်ရင်တန်းကိုပြစ်မှတ်ထားတိုက်ခိုက်ခံရတာဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရကဗီဒီယိုကိုပြောပါတယ်။တနင်္လာနေ့ကဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုမှာသမ္မတကြီးလူကာအက်တန်နာစီယိုနဲ့အတူနောက်နှစ်ဦးပါတည်ဆုံခဲ့ရပြီးအများအပြားလဲဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူလှုပ်ဆောင်လဲဆိုတော့ကုဒီမတိရသေးပါဘူး WFP ရဲ့ချင်းညာချက်ထဲမှာသူတို့ရဲ့ကိုယ်စားလှယ်အဖွဲ့ဟာကျောင်းမှာကလေးငယ်တွေကိုအစားအစာကျွေးမှုတဲ့အစီအစဉ်တစ်ခုမှာပါဝင်ဖို့သွားစဉ်အခုလိုအတိုက်ခိုက်ခံရတာဖြစ်ကြောင်းပြောပါလေကမ္ဘာအဆင်းရဆုံးနိုင်ငံတွေကိုဗစ် -19 ကာဝတ်ဆေးရအောင်လှုပ်ဆောင်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့မိတ်ဆွေတွေရဲ့လှုပ်ဆောင်မှုကိုကမ္ဘာအချမ်းသာဆုံးနိုင်ငံတွေကတားဆီးနှောက်ယှက်ဖို့ကြိုးစားနေတယ်လို့ WHO ကြီးကဲ Tedros Ghebreyesus ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ WHO ဥဆောင်တဲ့နိုင်ငံတကာပါဝင်တဲ့ COVID ဆက်ဖွဲ့ရဲ့လုံဆောင်မှုတွေနဲ့ပတ်သက်ပြီးဂျာမနီသမ္မတ Frank Walter Steinmeier နဲ့အတူအွန်လိုင်းကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာပါ။တချို့ချမ်းသာတဲ့နိုင်ငံတွေဟာကာဝတ်ဆေးထုတ်တဲ့ကုမ္ပဏီတွေနဲ့ဆက်သွယ်နှောက်ယှက်တဲ့အတွက် COVID ဆက်ဖွဲ့ကလိုသလောက်ဆေးဝယ်မရဖြစ်နေတယ်လို့ Tedros ကပြောပါတယ်။ဒါပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်မပြောပါဘူး။အခုကိစ္စဟာကူးစက်ရောဂါဖြစ်နေတဲ့အတွက်ဒီကယောဂဟာကဘာတလောနေရာတိုင်းမှာကင်းမှအားလုံးအတွက်စိတ်ရရမှာဖြစ်ကြောင်းပြောပါတယ်။အစည်းအဝေးတက်ရောက်လာတဲ့ American ကုသယောဂဆိုင်ရာအထူးကျွမ်းကျင်သူဒေါက်တာ Anthony Fauci ကလည်း WHO အကြီးအကဲပြောကြားချက်ကိုသဘောတူကြောင်းနဲ့တနေရာမှာဒီယောဂဖြစ်ရင်ဒီကဘာလုံးကိုပြတ်မှဖြစ်တဲ့အတွက်ဒီကံဝဲဆေးကိုကဘာတလောညီညီမျှနဲ့ဖြန့်ဖြူးနိုင်ရေးကိုအကူအညီပေးကြဖို့တိုက်တွန်းခဲ့ပါတယ
်။အင်္ဂါနေ့မနေ့ခင်ထိတန်းရအောင်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။သောရဆင်းနေအခုနားဆင်နေရတဲ့ VOA အစီအစဉ်ကို burmese.voanews.com အင်တာနက်ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်နေပါတယ်။ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးယုံအနေနဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်အဖွဲ့ဝင်တွေဘယ်ဘက်မှာရပ်တည်မလဲဆိုတဲ့မေးခွန်းနဲ့စပြီးချင်းကပ်သွားဖို့ရှိတယ်လို့ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်က VOA ကိုပြောပါရယ်။ ဒီလိုချင်းကတာကအောင်မြင်မှုရဖို့မျှော်လင့်ထားတယ်လို့လည်းဆိုပါတယ်။ဦးထင်လင်းအောင်ကို VOA ကိုကြကြော်သိန်းကဆက်သွယ်မေးမြန်းထားတာ
ပါ။ကိုထင်လင်းအောင်အခုဟလာပြည်တော်စုတော်ကုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်ဟလာခန့်အပ်ခံရပြီဆိုတဲ့အခါကျတော့ကိုထင်လင်းအောင်ပထမဆုံးဘာစလုပ်မယ်လို့စီစဉ်ထားတာရှိပါပြီလေ။အ
ဲကျွန်တော်တွေးထားတာလေးတွေကတော့ပထမဦးဆုံးအနေနဲ့ကျွန်တော်တို့ကဒီ CDM movement မှာပါလာဖို့အတွက်ပေါ့နော်ဘယ်သူတွေလဲကြီးအောင်လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီဒီနိုင်ငံမှာရှိနေတဲ့တန်ယုံတွေနောက်တစ်ခါပြီးလို့ရှိရင်ကုလသမဂ္ဂကိုယ်စားလှယ်တွေသူတို့တွေကိုကျွန်တော်ကစပြီးတော့စကားပြောဆောင်မယ်ကျွန်တော်ရည်ရွယ်ထားပါတယ်ဒါပြလို့လဲဆိုတော့သူတို့တွေကလည်း CDM လုပ်ချင်နေတယ်ပြီးတော့လုပ်မယ်လို့လည်းကျွန်တော်တန်ကြားထားပါတယ်အဲ့တော့ကြောင့်မို့လို့ကျွန်တော်သူတို့နဲ့စကား
ပြောမယ်မြန်မာတန်ယုံတွေပေါ့နော်
ဟုတ်ပါတယ်မြန်မာတိုင်း
ဘာနိုင်ငံဆိုင်ရာတိုင်ရုံးနေဆိုတော့ကိုထင်းရောစပြီးတော့ထိဆက်ထားပါပြီလားသူတို့ ਨੇ
စပြီးတော့မထိဆက်ထားရသေးပါဘူးခင်ဗျာကျွန်တော်ဒါပေမဲ့ကျွန်တော်ရဲ့မိတ်ဆွေတွေကလည်းသင်ကျွန်တော်ကြားသိထားတာလေးတွေကိုချေခံပြီးတော့ကျွန်တော်ချင်းကပ်ပါခွာ
ဟုတ်ကဲ့နောက်တစ်ခုကဒီဒေါက်တာဆဆာပေါ့ဒေါက်တာဆဆာကကြတော့ကုလသမဂ္ဂဆိုင်ရာအထူးတန်တမန်အဖြစ် CRPH ကခန့်လိုက်တယ်ဆိုတော့ဒေါက်တာဆဆာနဲ့ရောကိုထင်းလေးရောအဆက်အသွယ်ရပါပြီလား
မရသေးပါဘူးခင်ဗျာ
ဟုတ်ဆိုတော့ဒေါက်တာဆဆာအခုလောလောဆယ်ဓမ္မရှိနေတယ်လဲဆိုတာသိလား
အဲ့ဒါလည်းကျွန်တော်မသိဘူ
းဟုတ်ကဲ့ပါဆိုတော့အခုမှဒါကိုထင်းလင်းအောင်လုပ်ငန်းတွေစမယ်ခါကြတော့ဟလာဘယ်လိုအခြေအနေတွေနဲ့အဓိကရင်ဆိုင်ရမယ်လို့ခန့်မှန်းထားတာရှိပါလဲ
ဘယ်လိုအခြေအနေတွေနဲ့ရင်ဆိုင်ရမလဲဆိုရှင်ကျွန်တော်တို့ကနိုင်ငံတကာကနေပြီးတော့ကျွန်တော်တို့ဒီ CRPH ပြည်သူကရွေးချယ်တင်ပြထားတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ကိုနိုင်ငံတကာကအခုကသူတို့လက်ခံပြီးလက်ခံတဲ့အတိအမှတ်ပြုတယ်ဆိုတာကိုသူတို့ကတောက်လျှောက်ပြောနေတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒါကိုတကယ်ကို legitimate ဖြစ်လာပြီးတော့เนาะသူတို့တန်ရေးတမန်ရေးရပါလက်ခံလာတဲ့အချိန်တော့ကစူးစမ်းမှပြောကြအောင်လို့အဲ့ဒီခက်ခဲလေးတော့ရှိကောင်းရှိနိုင်တယ်လို့ကျွန်တော်ထင်တာပါเนา
ะဟုတ်ကဲ့
ဟုတ်ကဲ့
နိုင်ငံတကာရဲ့ထောက်ခံမှုပေါ့ကိုတင်လေးအောင်စူးစမ်းပြီးတော့နိုင်ငံတကာရဲ့ထောက်ခံမှုဘလောက်ထိအားကောင်းမောင်းတန်ရလာလိမ့်မယ်လို့ရောမျှော်လင့်ထားပါတယ
်အဲအဲ့ဒါကတော့ကျွန်တော်ကတော်တော်လေးမျှော်လင့်ထားတယ်ဗျဘာဖြစ်လို့လဲဆိုတော့အခုUN Security Council မှာသူတို့လုတ်သွားတဲ့ခြေဝေးတွေရကောဆုံးဖြတ်ချက်တွေရကောလို့ရှိရင်နောက်ပြတ်ထပ်ပြီးတော့လုတ်တဲ့48နိုင်ငံလုတ်တာလားအဲ့ဒီကြီးဝေးမှာရောအကုန်လုံးကကျွန်တော်တို့ဒီလူဒုကရွေးချယ်တင်ပြထားတဲ့နော် mandate ရထားတဲ့အစိုးရဘက်မှာသူတို့ကအကုန်လုံးရှိနေတယ်ဆိုတော့ကျွန်တော်တို့တွေ့နေရတယ်သူတို့ကိုယ်တိုင်ကလည်းအဲ့ဒါကြီးကြီးညာနေတယ်ဒီကြားထဲမှာကမ္ဘာအင်အားကြီးဆုံးအမေရိကန်နိုင်ငံရဲ့နော်သမရအစ်စ်ဂျိုးဘိုင်ဒန်ကလည်းမြန်မာပြည်ကိုမျက်ရှင်မပြတ်စောင့်ကြည့်နေတယ်ဆိုတော့ခဏခဏထွက်ပြီးတော့ပြောနေတယ်အဲ့ဒါ daily တွေ့နေရတယ်အဲ့တော့ကျွန်တော်တို့ကတော်တော်လေးတော့အားတက်ဖို့ကောင်းပါတယ်
ဟုတ်ကဲ့ခုနဟလာအမေရိကန်သမ္မတကလည်းပဲဒီကိစ္စကိုမြန်မာအရေးကိုပြတ်ပြောဆိုလာတယ်ဆိုတော့ကိုထင်းလင်းအောင်ရဲ့နိုင်ငံတကာဆက်ဆံရေးယုံကလည်းပဲထုတ်ပြန်ချက်အရဒီအမေရိကန်ပြည်ထောင်စုအခုကျွန်တော်တို့ရှိနေတဲ့မေရီလန်းပြည်နယ်မှာဂျုံချေဆိုင်ပြီးဖွင့်မယ်ဆိုတဲ့အခါကျတော့ကျွန်တော်နားလည်တာဒါအမေရိကန်မှာခြေဆိုင်တယ်အမေရိကန်ဆိုးရွားကိုလည်းပဲအဓိကမြန်မာအရေးပေါက်လာအောင်ပြောမယ်ဆိုတော့ကိုထင်းလင်းအောင်အမေရိကန်ဆိုးရွားကိုထိဆက်ထားပါပြီလားဘယ်လောက်အထိတိုးပေါက်နိုင်ပါမလဲ
ကျွန်တော်တို့အဲ့ဒါထိဆက်ဖို့အတွက်ကိုကျွန်တော်ဒီမနေ့ပဲ contactအခု၃ခုလောက်ကျွန်တော်ရထားပြီပါပြီ။ဒါပေမဲ့အခုချိန်ကကိုဗစ်ကာလလည်းဖြစ်နေတဲ့အခါကျတော့ဒီမှာကလည်းရုံးတွေကအကုန်လုံးက remote ပဲလုပ်နေကြတယ်။ပြီးလို့ချင်း tele working ပဲလုပ်နေကြတယ်ဆိုတဲ့အခါကျတော့ကျွန်တော်အနေနဲ့ဟိုထင်သလောက်မပေါက်တာတွေတော့ရှိကောင်းရှိလာနိုင်တယ်။ဒါပေမဲ့အခုလိုမျိုး zoom နဲ့တော့လည်းကောင်းသုံးဖို့ telephone နဲ့တော့လည်းကောင်းဆက်သွယ်လို့ရလာမယ်နေသားတွေလည်းကျွန်တော်တွေ့နေရပါတယ
်။ကိုကျော်ကျော်သိန်းမင်းမြန်တင်ပြခဲ့တာပါခင်ဗျာ။အခုတခါပြောပြချင်တာကဖန်စီချင်းသိန်းခံရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုပုံမှန်905ခါခွေနဲ့စစ်ကောင်စီကတရားဆွဲဆိုလိုက်တဲ့အကြောင်းမိသားစုဝင်တွေက VOA ကိုပြောပြတဲ့အကြောင်းပဲဖြစ်ပါတယ်။မကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဒေါက်တာအောင်မိုးညိုကိုမကွေးမြို့နယ်ရဲမှူးမြစ်လွင်ကတရားလိုလုပ်ပြီးပုံမှန်905ခါခွေနဲ့တရားဆွဲဆိုတာဖြစ်တယ်လို့ဒေါက်တာအောင်မိုးညိုရဲ့ညီအငယ်ဆုံးဖြစ်သူဦးအောင်သူညိုက VOA ကိုရှင်းပြပါတယ်။
ဒီအခုအနာသိစ်ကောင်စီကဟွာပေါ့ဘုံသိစ်ကညွန်းသွန်းစီမှုတဲ့ဟွာပေါ့905ခါကူးနဲ့ဖွင့်ထားတယ်ခင်ဗျ905ခါကူးရတော့ပြီးကြတယ်ခင်ဗျအဲနေလေရပေါ့လေအခုမေတွေတရားကိုလှမ်းပြီးတော့ပြောတာပေါ့နော်အဲရှင်းနေငါဘူးရှင်းနေပါဝါတမှုစီစဉ်မှာဆိုတော့ရှင်းနေယူပဲအပ်လိုက်တာပေါ့နော်အဲအဲ့ဒီဥစ္စာကျွန်တော်တို့ကရှင်းနေကြီးကဥမြင်အောင်ရှင်းနေအမှုဖွင့်တာကတော့ကျွန်တော်တို့ထင်တာမကွေးမြို့နယ်ရဲတပ်ဖွဲ့ရဲမှုကဖွင့်လာတဲ့ပေါ့ရဲမှုအနေနဲ့ဖွင့်ရတာပေါ့ဟိုကအမှုစစ်တာနဲ့အမှုရင်ဆိုင်တာလဲဗီဒီယိုကွန်ဖရင့်နဲ့ပဲလုပ်မယ်လို့ပြောပါတယ်ခင်ဗျမင်းနဲ့ဖန်ကိုကျွန်တော်တို့သိတာကတော့ရဲမှုကဥညင်လွင်ပေါ့နော်ဟိုအဲရဲမှုလှမ်းပြီးတော့လဲရှင်းနေဝင်းစုံအနေနဲ့ရှင်းနေပြောင်းပင်ဟာပါတဲ့
ကျွန်တော်တို့ဗိုလ်မိသားစုတွေကဘာလို့ဆောင်ရွက်ပေးရမလို့ဆိုတော့ရှင်းနေငါ့ဘူးပဲပြောတယ်ခင်ဗျအရှင်းနေကြီးနဲ့ကားပြောရတော့လဲအဲမင်းနဲ့ဖောင်ရှင်းနေပါဝတ်တင်မှုအစီအစဉ်ရှိတယ်အဲ့ဒါအဲ့လောက်ပဲတွေ့ရသေးတယ်ခင်ဗျဒီနေ့ဆွဲမယ်လို့ဘာလို့တော့မတွေ့ရဘူးနောက်ပြီးတော့သူတို့အမှုဖြစ်သေးတဲ့ပုံစံလည်းဒီကွန်ဖရင့်လေးနဲ့ဆက်မယ်လို့ပဲတွေ့ရပါတယ်ခင်ဗျပုံ mu, damamho, los on mulu, piatanaraba. When you know that our munio nine, elu, chedigo, julung, elu to me, you saja, nifidu, uon to nyuga, piovari.
Genoro, the window go, deania panaboli, o daga aravena frodero, the gari vari tell when I'm really vari rocide. Now get a window go, boli, o genoro, simaro, quadro no mo, the macabo of the letter cadet. We don't lay along the white habit of cigar.
ကနောက်ကလူပြောင်းလောင်းနဲ့ခေါ်သွားပြီးလက်ထိတ်ခတ်တော့ကြတော့အဲ့အရာတွေကမလုပ်တဲ့မူးပေါ့။အော်မဒါမျိုးတွေမဖြစ်တဲ့မူးမဝါမြတ်မလို့ဂုံတိတ်ခါဘူး။သူ့နန်းတွေပါတယ်ဆိုတာမျိုးပြောဆိုတာပဲရှိတယ်ခင်ဗျ။အခုတော့ဒေါက်တာအောင်မွန်းညိုကိုဘယ်နေရာမှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာလုံးဝမသိရတာကြောင့်မိသားစုအနေနဲ့စိုးရိမ်ပူပန်မိတယ်လို့ဦးအောင်သူညိုကပြောပါတယ်။အဲဒီလိုက
Naboli. Avemele di Dani Ragindia, the Kuya, Gabi Ludu, and the user in Yakabi Dogado. Longa Lokanjas in Amale, the Winjo de Almin, Lokanjas in Malay, Kongo, you come on the Tasan di Bono, the Gaya Anyana, Ashil of Lona, we have been a Lokan Kongo Kero Jalo, Uhulu Muboli, the Santalu Mudo, Hamelo, Matema Ukana, General Jama, you come from Mugu.
ဒီသူသားကျင်တဲ့အစားအစာနဲ့နေရာထိုင်ခြင်းတော့ဒီကောင်းကောင်းမွန်မွန်တင်းတင်းတင်းပေါ့လေရိတ်တာလူနေရာမျိုးမှာထားမယ်လို့ပဲမျှော်လင့်ပါတယ်အဲ့လိုတော့မျှော်လင့်ပါတယ်ခင်ဗျစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီ 10ရက်နေ့တုန်းကမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကိုလည်းဖမ်းဆီးခဲ့ပြီးမကွေးမြို့မြို့တင်နာကကပ္ပစတက်စကန်ထဲမှာချုပ်နှောင်ထားခဲ့ပါတယ်တုံးရအက
ဒီရွေး အင်္ဂါနေ့မနေ့ကအစီအစဉ်တွေကိုစပီးတင်ဆက်နေပါတယ်ခင်ဗျအခုတခါနေပြည်တော်ဘက်ကအခြေအနေကိုကြည့်ရအောင်ပါနေ့90လှုပ်ရှားမှုလှုပ်တာနဲ့ပတ်သက်လို့နေပြည်တော်293ခုမှာသူတို့ကောက်ယူရရှိတဲ့ည9နိုင်ွယ်ပြီးစင်းအရဆိုရင်လူပေါင်း190ကျော်စိုက်ကယ်က3000နီးပါးကားရှိစီဖမ်းဆီးသွားတယ်လို့စည်ရင်းတွေမှာဖော်ပြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီနေပြည်တော်မှာနေထိုင်တဲ့ဒီဒေသခံ
ဦးဝင်းကိုပြည်ဝေးတိုင်းတော့မမေခဆက်သွယ်မိများထားပါပါအခုဘုရားပဲဆိုတော့ဆရာတို့များသိမိလားလို့ဘယ်လောက်များဖြစ်သွားလဲသိရှင်းအခုတော့ကျွန်တော်တို့190နဲ့ပထမ190နဲ့300ပေါ့နော်ဒါပေမဲ့အခု193နဲ့290တော့တစ်ခုဖြစ်နေတယ်ဟုတ်ကဲ့ပြည်စီကတော့280ဆက်ရှိစံကေက280ပြီးကြပြောရင်280ဆက်ရှိကား80
အဲ့လိုတော့တတိယတတိယထားပါတယ်ဟုတ်ကဲ့ပါရှင်အဲ့တော့တချို့နေရာတွေမှာလေအမျိုးသမီးတွေပျောက်တယ်ဆိုတဲ့ဥစ္စာမျိုးတွေတိထားတာမျိုးတွေဟိုလူမှုကွန်ရက်တွေမှာတက်လာတာမျိုးတွေရှိရယ်ဆရာလည်းခုကပြောရမှာအမျိုးသမီးတွေပါတယ်လို့ပြောတယ်အမျိုးသမီးတွေကဘယ်အရွယ်တွေလဲနောက်တစ်ခုကသူတို့တွေရဲ့အခြေအနေကတော့ဆရာတို့ဘယ်လိုများသိထားလဲရှင်
အမျိုးသမီးအများအခုလက်ရှိအမျိုးသမီးပါတယ်အရာဆိုတော်တော်များများကတော့ရဲတိုင်20မှလို့ကြားတယ်ရဲတိုင်20ဆိုတာဘယ်နားမှလဲသိရဲတိုင်20မှာရဲတိုင်20ဆိုတော့နေပြီးတော့ဒီကင်းပြီးတော့ဟိုဘက်ပေါ်တော့ပုံမှန်ကြည့်ပြီးတော့မှရှိတယ်။အဲပုံမှန်နဲ့ဟိုကြားပေါ့ဥစ္စာကြားမှာရှိတယ်။အမျိုးသမီးဘယ်နှစ်ယောက်လောက်များအိုက်ထဲမှာပါဝင်သွားလဲ။လူငယ်နဲ့အမျိုးသမီးဆိုလို့ရှိရင်များနေတယ်ပို့ပြီးတော့
ဆုံးတဲ့အောင်ပေါ့နော်ဆုံးတဲ့အောင်လူငယ်ရဲ့အမျိုးသမီးရဲ့ပုံစံလေဘာလို့ဆိုတော့ဆင်းရဲရဆိုလို့ရှိရင်အဲမိတ်ဆွေတွေရဲ့ဒီအခွင့်အရေးတွေကအကုန်လုံးပေါ့မိတ်ဆွေတွေရောပေါ့အကုန်လုံးပေါင်းလိုက်လို့ရှိရင်အမျိုးသမီးကရခိုင်တော့သူ့ရဲ့လူငယ်ကတော့ဘုံတော့ပါတယ်ဟိုအတိအကျနံပါတ်တော့မသိပေမဲ့အမျိုးသမီးများတယ်ဒါနဲ့အသက်အရွယ်ကတော့ဟိုတော့ပဲပါတယ်အကုန်လုံးပဲပါတယ်
ဟုတ်ကဲ့ပါအဲ့တော့ဟိုဒီလူတွေနဲ့ပတ်သက်ပြီးတော့တို့တွေဘယ်လိုဆက်လုပ်သွားမယ်လို့ဆရာတို့ကြားထားရမျိုးလဲရှိရှိလဲရှင်ဟိုထောင်နေပို့သွားမှာတော့ပြီးတော့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပြန်လှုပ်ပေးဖို့ဘာဖို့အတွက်ကောဆရာတို့ဟိုဘာများကြားထားရလဲရှိတယ်ရှင် ဒီလိုမျိုးအမျိုးသမီးတွေနဲ့ကလေးတွေပေါ့နော်တကူကမှန်ပါလေဒီစန္ဒပြဝေတွေကဂျန်နရေရှင်းရလဲလူငယ်များစုပါတယ်ပေါ့နော်ဒါပေမဲ့အမျိုးသမီးတွေနဲ့ဒီလိုလူငယ်တွေကိုဟိုဖမ်းဆီးရတဲ့ပတ်သက်ပြီးတော့ဆရာတို့ဗာများပြောဆရာတို့ဘယ်လိုသုံးသပ်ချက်များပေးချင်ပါလဲရှင့်
အဲဘယ်လိုလဲပြောလို့ရှိရင်တို့ကလူငယ်အခုလက်ရှိအနေထားအရဆိုလို့ရှိရင်တို့ရဲ့တက်ကက်ကလူငယ်တွေကိုတက်ကက်ထားတယ်တိကျတယ် တနင်္ဂနွေမှာလူတက်ကြွရတဲ့နေရာမှာလူငယ်ရဲ့ရှေ့ဆုံးကနေပြီးတော့ဟိုဒီရှေ့ဆုံးကဟိုစိုက်တင်တဲ့ဆက်လာရှင်စနစ်ကိုစိုက်တင်တဲ့အချိန်မှာတို့ကလူငယ်တွေကိုတက်ပြီးကြည့်မရဘူးအဲဒီကတော့ဂျန်နရေရှင်းကြီးဆက်ပေါ့နော်အဲဒီရှေ့ဆက်တွေကိုကြည့်မရဘူးနောက်နံပါတ်နှစ်ကအမျိုးသမီးတွေအကြတော့ပြရသွားတဲ့နေရာမှာနည်းနည်းလေးခက်ခဲရှိတဲ့အချိန်မှာတို့ကအဲ့လိုကိုဖမ်းမိသွားတာပေါ့နော
ဒီလိုမျိုးသမီးရဲဝန်ထမ်းတွေတောင်းရမယ်အနေထားမျိုးရှိရပေါ့နော်ဒါပေမဲ့ကျွန်တော်တို့ရဲ့နေရာတွေမှာဒီအမျိုးသမီးတွေကိုဖမ်းတဲ့နေရာမှာလဲဟိုရိုက်နှက်တာတွေပြီးရင်ခောက်ကောင်ဆိုမြင်းကြီးနားမှာဆိုလက်ကျိုးသွားတဲ့အထိပုံစံမျိုးတွေပါတွေ့ရတယ်ဆရာတို့ကဒီညနေကိုတွေဖြစ်ရတယ်ဆိုတော့ဒီလိုအမျိုးသမီးတွေကိုဖမ်းတဲ့အခါတွေမှာသူတို့ရဲ့ဖမ်းစည်းပုံကဘယ်လိုများရှိပါလဲရှင ကျွန်တော်တို့ကျွန်တော်တို့စန္ဒပြဆိုပြီးသူတို့ကချုပ်ခွင့်နဲ့အချိန်မှာအမျိုးသူတို့မှာအမျိုးသမီးပါဝင်မှုရှိဘူးမဲ့အခုအနေနဲ့ပြောရင်အမျိုးသမီးဝန်ထမ်းမှာပါတော့ပဲအဲ့တော့အမျိုးသမီးတွေကိုလည်းသူတို့ကဒီယောက်ျားဒီတက်စီတဲဝင်တဲ့ယောက်ျားတားရရပဲဖမ်းနေတော့ရဲဝင်တဲ့ဆိုရင်ကတော့အတက်ကောပါစက်ကောပါတယ်အဲ့တော့အမျိုးသမီးတွေကိုထားတဲ့အခြေအနေကတော့အဆင်ပြေနိုင်ွယ်ရှိလားရှင်
အခုကျွန်တော်သိရသလောက်ရဲတိုင်းနဲ့ဆိုတာကတော့သိပြီးတော့အဆင်ပြေဖို့တော့သိမရတော့ဘူးဘာလို့လဲဆိုတော့မြို့သမီးတွေထားနေမှာအခုကျွန်တော်သတင်းကြားရသလောက်ဆိုလို့ရှိရင်မြို့သမီးရောအကုန်လုံးကတော့မြို့သမီးတော့မကပါဘူးအကုန်လုံးဖမ်းဆီးတဲ့လူတွေကိုဒီသူတို့ရေးတော်မတိုက်ဘူးလို့ကြားတယ်ကျွန်တော်သိရသလောက်ဆိုဒါလည်းမကောင်းဘူးတော်တော်လေးကိုကျွန်တော်တရားမရှိတာလို့ပဲကျွန်တော်ယူဆတယ်ဟုတ်ကြီးတော်မတို
ပြည်တော်ရဲ့မင်းညားကနောက်ဆုံးအခြေအနေကိုမှတ်မိခမေးမြန်းတင်ပြခဲ့တာပါခင်ဗျာ။2024ခုကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအဖွဲ့ရဲ့တနင်္လာနေ့ပြုလုပ်တဲ့ပထမဆုံးထိပ်သီးအစည်းအဝေးတွင်မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကြောင့်စိုးရိမ်စရာအခြေအနေတွေပါဝင်ရုရှားအီသီယိုးပီးယားတီးလီလင်္ကာတို့မှလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတဲ့အကြောင်းအေဘီသတင်းကိုအခြေ
ကြောင့်ဖြစ်ပေါ်လာနေတဲ့စိုးရိမ်စရာအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအခုလိုပြောသွားခဲ့ပါတယ
်။ Today I call on the Myanmar military to stop the repression immediately.Release the prisoners, end the violence, respect human rights and the will of the people.
မြန်မာစစ်တပ်အနေနဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုချက်ချင်းရပ်ပါ။ဖမ်းထားတဲ့လူတွေကိုလွတ်ပေးပါ။အကြမ်းဖက်မှုတွေရပ်တန့်ပါ။လူ့အခွင့်အရေးနဲ့အတူမကြခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲပေါ်လူလူသဘောထားထုတ်ဖော်နေတာတွေကိုလေးစားလိုက်နာပါ။ဒီချက်တွေအားလုံးကိုဒီကနေ့ကျွန်တော်တောင်းဆိုပါတယ်။ဒီနေ့လူခေတ်ကပါမှာဆက်အနာတိမ်မှုဆိုတာနေရာမရှိတော့ပါဘူး။လူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကျွန်တော်ကြိုးစိုးနေပါတယ်။ခင်ဗျားတို့ရဲ့တောင်းဆိုမှုအောင်မြင်ထမြောက်စေဖို့လည်းတတိပြုပါတယ်။နောက်ပြီးဒီမိုကရေစီငြိမ်းချမ်းရေးနဲ့လူ့အခွင့်အရေးတရားဥပဒေစိုးမိုးရေးတို့အတွက်ကိုယ်တိုင်ကြိုးစားရုန်းကန်နေကြရတဲ့မြန်မာပြည်သူပြည်သားတွေအားလုံးကိုကျွန်တော်အပြည့်အဝထောက်ခံတယ်ဆိုတာကိုလည်းပြောလိုပါတယ်
Kula Lukunye Kansi Yatrin Liba Jati, Siwe Rama, Tamara Rene, Wenji Jodre Tayame, Simia Siwe, Season Re Pashipi, a letter Mingo Piome to Riremaro, a Taikan Rego, a Jampet, Name Pioquere, Venezuela Tamada, Nicolas Maduro Le Pawe Mare, Tamara Hong Donet Trump Letama, the Nequeta, Nutra Tare, American Dirazule, Di Lukunye Kansi Map Jampala Vare. Suyaga, we got Muslim report, you Musa Samu neighbor, Soyan Buba Mure, Ethiopia, Suyaga, degraded Dago, Chokan Tarane, Nicaraguaalo, a Soya Taukan, Abe Mune, Jampa Mure, Julo Nire, Nanganriha, DC Wedre, Atecha, Sese Kanjaya Mava.
Today, these extremist movements represent the number one internal security threat in several countries. Individuals and groups.
အခုကနိုင်ငံအတော်များများမှာပြည်တွင်းလုံခြုံရေးအတွက်နံပါတ်1စိုးရင်စရာကောင်းနေရာကဒီလိုအစွန်ရောက်ဝါဒီတွေရဲ့လှုပ်ရှားမှုတွေဖြစ်ပါတယ်။ဒုတိယအချင်းအစုအဖွဲ့ချင်းစုပေါင်းသွားပြီးအမောဒီယာရဲ့လောင်မြိုက်မှုကိုမီးထိုးပေးနေကြတယ်။ထောက်ပံ့ပေးနေကြတယ်။အွန်လိုင်းကနေပြည်တွင်းမှာရောပြည်ပမှာပါလူစုနေကြတယ်။အသင်းဖွဲ့နေကြတယ်။နိုင်ငံတကာကိုလှည့်လည်ပြီးအမောဒီယာဖြစ်စေမဲ့တင်ဒန်းတွ amyao lo ni rari ule, majagana tui ni yare. Daria yenunga suye, tui rao ma madwebu kere kisawe ba.
Nangaraga luko ye cheni ruipo male, tui ye mucho kutaraska kulub jovare.
Every corner of the globe is suffering from the sickness of violations of human rights. Of course, there are a number of extremely concerning country situations, some of them very prolonged.
Tavania didima luko ye chupo muru ye dango kanzani jaya bare. Dilumyu susuwa suin zia cheni rui cha jaung dire nangan duyale, tige gu amya bia shini raba. Tacho nangan duyesu yangu jani babi. Tajaule luko ye gongsi sura shini ya bi. Luko ye gongsi ye tipinya bi lungan rui domien sangye mu. Lure gu akawwe be mu ne. Selen sangye be ni re sui nui ni nang sangye mu re ne. Apsi sha jen sare lungan da wun rui ha. Teiko ye ji re kanna ma shini ya raba.
We must also step up the fight against resurgent neo-Nazism, white supremacy.
Rilu Andrea Jire Amodia Chikan Bilo Shamui Nizin Dubuani Bari.
Adriye Mujo Kudaraska, Lumyoye Kwedamu, Kwedasasamu, Nangajadarigo Malo Modamune, Nazi Macha and Yashinide, Lubu Chisoye Warane, Nazi Lette Lo Shamu Rene Patalule, Dilo Osuriha, Amodia Rene, Yuto Pulau Nedu Rilo, Kosobi, Wevan Tavareshe.
Makwanyu yet in Rajapare. ခုခါတော့အိန္ဒိယနဲ့တရုတ်နယ်စပ်ပြဿနာနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြောပြပါမယ်။နယ်စပ်အငြင်းပွားမှုဖြစ်လာတဲ့ဒီကိုလာကျော်ကြားတင်းမာမှုတွေရှိနေခဲ့တဲ့တရုတ်နဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်မှာနှစ်ဖက်တပ်ဖွဲ့တွေပြန်လည်ဆုတ်ခွာသွားပေမဲ့ပုံမှန်ဆက်ဆံရေးပြန်တည်ဆောက်ဖို့ကတော့ခက်ခဲနိုင်နေသေးကြောင်းတုံ့သက်သူတွေရှိပါတယ်။အိန္ဒိယနိုင်ငံကနေအန်ဂျနာပ
ဖက်စလုံးအတွက်မဟာဗျူဟာအရရေးပါတဲ့ပန်ကုန်းရေကန်ကြီးရဲ့ကဘာနီအခြေစိုက်တဲ့နှစ်ဖက်တပ်ဖွဲ့တွေလက်နက်ကြီးတွေနဲ့တင့်ကားတွေပြန်လည်ပြီးတော့ဆုတ်ခွာနေကြပါပြီ။အိန္ဒိယနိုင်ငံရဲ့လဒတ်ဒေသမှာကုလားလောက်တဲမမှုတွေစူးစူးဝါဖြစ်ပြီးတဲ့နောက်အခုလိုမျိုးအခြေအနေတွေဖြစ်လာတာကတော့ထူးခြားတဲ့တူးတက်မှုဖြစ်ပါတယ်။ Center for China Analysis and Strategy လီလာသုံးသပ်ရေးစင်တာကဂျယ်ဒီဗာရန်နဒီကအခုလိုသုံးသပ်ပါတယ
်။ It's a first step, it's a tentative step.But yes, it is aimed at diffusing the tension.
ခုမှသဘီဆန်းသက်လှုပ်ဆောင်တဲ့ပထမအစီအမံရှိပါသေးတယ်။နှစ်ဖက်တင်းမာမှုတွေလျှော့ချဖို့သူတို့ပြင်ပန်ကွန်ဒေတာတဝိုက်တင်းမာမှုတွေလျှော့ချနိုင်မှုတော့ရည်ရွယ်ပါတယ်
။နမည်ထိန်းချုပ်မှုဆိုင်ရာအငင်းပွားနေတဲ့နေဆက်မြင်းတစ်လျှောက်မှာပြဿနာတွေကတော့ရှိနေတော့မယ်ဆိုတာကိုအိန္ဒိယကာကွယ်ဝင်ကြီးရက်ရှနက်စင်ကဒီလအစောပိုင်းတုန်းကပဲလွှတ်တော်မှာပြောခဲ့ပါတယ
်။အပြည့်ပြည့်ये लेची पर डिप्लॉयमेंट तथा पेट्रोलिंग के बारे में
नेजा मीन တခြားတပ်ဖွဲ့တွေဖြန့်ကျက်ချထားတာကင်းလှည့်တာတွေနဲ့ပတ်သက်လို့ပြဿနာတချို့ရှိနေတော့မှာရှေးဆက်ဆွေးနွေးမှုတွေမှာဒါတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ
်လက်ဒက်ဒေတာကနေဆက်တကြောမှာရှိတဲ့နောက်ထပ်နေရာ၃ခုမှာလည်းတပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့ဆွေးနွေးနေပါတယ် တရုတ်ဘက်ကနေမြေကျူးကျော်တာတွေရှိနေတယ်လို့ဆွဆွဲပြီးတော့အိန္ဒိယနိုင်ငံဘက်ကတရုတ်ပေါ်မှာတန်တရားတွေကြီးထွားနေတဲ့တိုင်အောင်ဟိမွန်ဒါဒေသကတင်းမာမှုတွေရောကြလာနိုင်ပွဲတော့ရှိပါတယ်လို့ရွန်နက်ဒေကသုံးသပ်ပါတယ
် The main point is that what did the Chinese hope to achieve by doing what
ဒီကတော့တရုတ်ဘက်ကဘယ်လိုရည်ချက်နဲ့ဘာကိုမျှော်လင့်လှုပ်ဆောင်နေတာလဲဒါကိုအိန္ဒိယတာဝန်ရှိသူတွေကစဉ်းစားမှသိကြသလိုရှေ့လျှောက်သတိထားစောင့်ကြည့်နေပါလိမ့်မယ်။တရုတ်ရဲ့လိုရက်ကိုရှေ့ဆက်ပုံပြီးသတိထားနေမှာပါ။အ
ခုချိန်မှာစီးပွားရေးရဆက်ဆံရေးပြန်လည်တည်ဆောက်ဖို့ကတော့လွယ်ကောင်းလွယ်ကူနိုင်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတော့နှစ်ဖက်စီးရေးတင်းမာမှုတွေပိုဆိုးလာတာနဲ့အမျှအိန္ဒိယကဒီတရုတ်ရဲ့ယင်းနှိမ့်ညွှန်မှုတွေကိုဟန်တားခဲ့တယ်လို့တရုတ် TikTok app ကိုလည်းအသုံးပြုခွင့်ပိတ်ခဲ့ပါတယ်။အိန္ဒိယနိုင်ငံတွင်တရုတ်ဆန့်ကျင်ရေးအမျိုးသားရေးအမြင်တွေတိုးလာပြီးတော့တရုတ်ကုန်ပစ္စည်းတွေကိုသပိတ်မှောက်တာတွေလည်းပိုများလာခဲ့တာပါ။ဒါပေမဲ့ဈေးနှုန်းသက်သာတဲ့ပစ္စည်းမျိုးစုံကနေမိုဘိုင်းဖုန်းတွေအထိတရုတ်ကုန်ပစ္စည်းတွေကတော့အိန္ဒိယဈေးကွက်ထက်မှအမြောက်အများဆက်ပြီးရှိနေသေးဖြစ်ပါတယ်။အိန္ဒိယစေဝါလုပ်ငန်းနဲ့နေအောင်ကြီးဆိုလာစွမ်းအင်စက်ရုံတွေလိုမျိုးလုပ်ငန်းအများပြားဆိုရင်လည်းတရုတ်ပစ္စည်းတွေအပေါ်မှာမှီခိုနေရသေးဖြစ်ပါတယ်။တရုတ်ကိုတင်ပို့တဲ့အိန္ဒိယပို့ကုန်တွေလည်းပြီးခဲ့တဲ့နှစ်ထက်မှပိုများလာပါတယ်
။ Indian industry is now looking at China as a market and China has offered them India the market.
တရုတ်ဟာအိန္ဒိယအတွက်ဈေးကွက်တစ်ခုဖြစ်လာတယ်လို့အိန္ဒိယဆက်မှုလုပ်ငန်းတွေကလည်းဒါကိုကြည့်နေတာပါဆိုတော့ဒါကနှစ်ဖက်အပြန်အလှန်တွန်းအားပါအစောပိုင်းတုန်းကတော့တရုတ်ကသွင်းကုန်တွေကိုမှီခိုနေရတဲ့လုပ်ငန်းတွေအတွက်ပဲဆက်ဆံရေးတည်ဆောက်ဖို့လိုအပ်ပေမဲ့အခုကတော့တန်မဏိနဲ့တခြားလုပ်ငန်းတွေကလည်းတရုတ်ဈေးကွက်ကိုအားကိုးလာရပါတယ်ဒါကြောင့်အိန္ဒိယဘက်မှာတရုတ်နဲ့ဆက်ဆံရေးပုံမှန်ပြန်လည်ထားရှိလို့တဲ့လူတွေကပိုပြီးတော့တိတိတတ်တာများလာနိုင်ပါတယ်
လက်ရှိချိန်ဒီရအာရှရဲ့စီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုကြားစီးပွားရေးနဲ့နိုင်ငံရေးအရဆက်ဆံမှုတွေပြောင်းလဲလာနိုင်မယ့်အခြေအနေပဲဖြစ်ပါတယ်ကျွန်တော်တားညူပ
ါမြန်မာပြည်ဆိုင်ရာသတင်းတွေနဲ့အတူအခုလိုမျိုးအိန္ဒိယချင်းနိုင်ငံတကာရဲ့သတင်းတွေကိုလည်းကျွန်တော် VOA ကနေအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေတာပဲဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုကိုအောင်မြတ်သူကပြောပြမှာပါ
ကာလရှိကြဆက်ဆံရေးဟာအခုအခါအန္တရာယ်ရှိလာတာမို့မြမအာနာသိန်းချင်းမှာအကြီးဆုံးအရှုံးသမားဟာတရုတ်နိုင်ငံဖြစ်ဆိုတဲ့ကောင်းစဉ်နဲ့ဒီ Atlantic Online သတင်းမှာရေးသားရတဲ့ဆောင်းပါးရှင် Timothy McLachlan ရေးသားရတဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်မြမရဲ့အကြီးဆုံးအိမ်ကြီးချင်းနိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာအနောက်အစုအဆက်အသွယ်ပြတ်တောက်လာတဲ့ဆေးအစုခေတ်ကတည်းကဆယ်စုနှစ်ပေါင်းများစွာကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့တာပါပြီးခဲ့တဲ့ဆယ်စုနှစ်တခုတည်းမြမစစ်ဘုတ်ကျုပ်တွေကသတိထားပြီးတော့တကားဖွင့်လိုက်ချိန်မှာတော့တရုတ်နိုင်ငံဟာမြန်မာဈေးကွက်ကိုလဝကြီးအုပ်လူညီပါဖြစ်နေပြီလို့ဆိုပါရယ်။ဒါကြောင့်အခုတကစစ်တပ်ကအာဏာပြန်ယူလိုက်ချိန်မှာလဲလူတွေထင်ထားတဲ့အတိုင်းတရုတ်နိုင်ငံကိုမြန်မာရဲ့အားကိုးရမယ့်မိတ်ဆွေအဖြစ်တဖန်ပြန်မြင်လာရတယ်လို့လည်းဆိုပါရယ်။ကနေဒါ၊ဗြိတိန်တို့နဲ့အတူအမေရိကန်နိုင်ငံဟာဆက်အာဏာသိမ်းမှုကိုတုံ့ပြန်တဲ့အနေနဲ့ပြစ်မှတ်ထားအရေးယူမှုတွေကိုလှုံ့ဆော်လာပြီဖြစ်ပြီးမြန်မာအပေခံပြန်ဖြစ်သွားတာမို့စီးပွားရေးပြန်ဆိုင်မှုတွေလည်းမေးမြန်းသွားတယ်လို့ဆိုပါရယ်။မြန်မာပို့ပြီးအထီးကျန်လေးလေးတရုတ်ကပို့ပြီးအမျက်ထုတ်လို့ကောင်းလေလေပဲလို့ဆောင်းမမှာဖော်ပြထားပါတယ်။အခြားတစ်ဖက်မှာလည်းတရုတ်နိုင်ငံဟာမြန်မာအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့မတိမငြိမ်ဖြစ်စေတဲ့တည်ရောက်မှုတွေကိုလည်းလစ်လျူရှုထားတယ်လို့ဆိုပါတယ်။အဲ့ဒီထဲမှာတရုတ်ထောက်ပံ့မဲ့စီမံကိန်းတွေနဲ့တရုတ်ပေါ်အမဲဆိုးရိမ်နေရတဲ့မြန်မာစစ်ဘုတ်ကျုပ်တွေရဲ့မယုံကြည်မှုတွေလည်းပါဝင်တယ်လို့ဆိုပါတယ်။ဒေါက်အဆန်းစုကြည်နဲ့တရုတ်ပြည်ကြားနှစ်နှစ်ချီပြီးတော့တည်ဆောက်ထားခဲ့တဲ့ယုံကြည်မှုကလည်းဆက်အာဏာသိမ်းပြီးနောက်နေချင်းညချင်းပဲတရုတ်မုံဒီရေးအဖြစ်စိတ်ခံစားမှုတွေမြင့်တက်ခဲ့ရတယ်လို့လည်းရေးသားထားပါတယ်။လူတို့ကပဲအရာရာကိုဆုံးဖြတ်တယ်ဆိုတဲ့အမေရိကန်နဲ့ဒီမိုကရေစီကိုအန္တရာယ်လို့စဉ်းစားတဲ့တရုတ်တို့ကြောင့်အရှေ့တောင်အရှာနိုင်ငံတွေဟာအဆိုပါနိုင်ငံနဲ့ပတ်သက်လာရင်တိမ်မွေးတဲ့ကွဲပြားချက်တွေနဲ့ရှုပ်ထွေးနေတယ်လို့လည်းရေးသားထားပါဗျ။ဒီမိုကရေစီနည်းနဲ့ရွေးကောက်ခံထားတဲ့ဖိလစ်ပိုင်သမ္မတဒူတာတေးဟာတရုတ်နဲ့နီးကပ်နေတာကိုမြင်ရပြီးတော့စစ်တပ်ကြောနောက်ခံပြီးရတဲ့ထိုင်းအစိုးရကတော့အမေရိကန်ရဲ့ယုံကြည်ရတဲ့မဟာမိတ်ဖြစ်ဆက်လက်တည်ရှိနေတယ်လို့လည်းဆောင်းပါးမှာထောက်ပြထားပါဗျ။ဟောင်ကောင်တက္ကသိုလ်ကတွဲဘက်ပမော့ကအန်ဆန်ကတော့မြန်မာအာဏာသိမ်းမှုကြောင့်ပထဝီနိုင်ငံရဲ့တရုတ်နိုင်ငံကအရှုံးကြီးရှုံးခဲ့ရတယ်လို့ဆိုပါရယ်။ပြီးခဲ့တဲ့9နှစ်က NLD နဲ့အတူလှုပ်ဆောင်ခဲ့တဲ့ PR လို့ခေါ်တဲ့လူလူဆက်ဆံရေးအားလုံးပျက်စီးသွားခဲ့ရပြီလို့လည်းဆိုပါရယ်။ဒါအပြင်မြန်မာပြည်မှာပေါ်ပေါက်နေတာတွေကလည်းတရုတ်နိုင်ငံကမြင်ကျင်တွေးကျင်နေတာတွေနဲ့တခြားစီဖြစ်နေတယ်လို့ဆိုပါရယ်။နိုင်ငံလူထုအကြအခုလိုကြဆင်သွားတဲ့ဆက်ဆံရေးမျိုးကိုရှောင်ကွင်းခြင်းနဲ့ဆိုရင်တော့နိုင်ငံရေးသိမ်းသွင်းတာမျိုးမဟုတ်ပဲအမှားတွေကအမှန်ကိုရှာဖွေဖို့လိုအပ်တယ်လို့Professor Anson ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ဆောင်းမမှာဖော်ပြထားပါဗျ။တရုတ်နိုင်ငံရဲ့ကပတ်လန်စီမံကိန်း The Belt and Road Initiative ကို3လတာတွားရောက်လေ့လာဘူးတဲ့ NLD အဖွဲ့ဝင်မတ်ဆန္ဒမင်းကတော့တရုတ်နိုင်ငံအနေနဲ့အိန္ဒိယချင်းကောင်းဆိုတော့အခုချိန်မှာတက်တည်ပြဖို့အချိန်ကောင်းပဲလို့ဆောင်းမမှာဖော်ပြထားပါဗျ။ပြည်စုံကတော့ www.theatlantic.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်စမတ်ရိုဗီယိုမြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web address ကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ်YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုတော်ရရှင်နားဆင်နေရတာပါခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်မဲ့အထက်ကမှစီးပွားရေးကဏ္ဍပါ။မြန်မာစစ်တပ်အာဏာသိမ်းဆန္ဒပြပွဲတွေမှာဗန်ဝန်ထမ်းတွေတဲ့ထက်တဲ့ဝင်ပါဝင်လှုပ်ရှားလာတာကြောင့်ဗန်လုပ်ငန်းတွေတုံဆိုင်သွားကြပါတယ်။စီးပွားရေးသမားတွေကြားမှာလည်း electronic ban စနစ်နဲ့ငွေအလွှဲအပြောင်းကိုမယုံကြည်သူတွေရှိလာသလိုရွှေနဲ့ဒေါ်လာအဝယ်လိုက်လာပါတယ်။စီးပွားရေးအစီအစဉ်မှာမှတ်တင်ကြီးထိုက်တင်ပြထားပါတယ
်။မြန်မာနိုင်ငံမှာဆက်အနာသိမ့်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကဗန်တွေပစ်ကြောင်းကြီးညာခဲ့ပြီးနောက်ပိုင်းရက်တွေမှာအကန့်အသတ်နဲ့ငွေပြန်ထုတ်ပေးခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာတော့ဘဏ်ဝင်တန်းတွေကလည်းအလုံးမစင်းမဲ့ဆန္ဒပြကြတာကြောင့်နိုင်ငံတော်ဘဏ်အများစုမဖွင့်နိုင်ပါဘူး။အများစုကတော့ ATM ငွေထုတ်ဆက်တွေမှာတန်းစီပြီးတော့ငွေထုတ်ကြရပါတယ်။ရန်ကုန်မြို့ကသတင်းသမားကိုနေလင်းအောင်ကရန်ကုန်က ATM တွေမှာငွေထုတ်ရတဲ့အခြေအနေကိုရှင်းပြပါတယ
်။ကျွန်တော်ပြီးခဲ့တဲ့နှစ်ရက်လောက်ကထုတ်တာတော့ ATM ဆက်တွေတော်တော်များများကမရတာများတယ်ပေါ့နော်။မရတာများတယ်ဆိုတော့တချို့ဆက်တွေကစက်တိုင်းမှာလို့ပတ်စံမရှိတာမျိုးတို့နောက်ပြောလို့ရှိရင်ဒီတချို့ဆက်တွေကကြတော့ဟို auto service ဖြစ်နေတာမျိုးတို့အဲ့ဒါမျိုးတွေရှိတယ်။ပြောလို့ရှိရင်အဲ့ဒီရှိတဲ့ဆက်တွေမှာဆိုလို့ရှိရင်လည်းလူတွေတန်းစီတာပေါ့နော်။ဟိုတရက်ကဆိုလို့ရှိရင်ကျွန်တော်တို့ဒီကြောက်မြောက်နာကဟိုဟာ AOD ဘာမှာဆိုလို့ရှိရင်အဲ့လိုလူ340လောက်ကအဲ့ ATM ဆက်တွေရှိမှာတန်းစီပြီးစောင့်နေတာပေါ့နော်။ဆိုတော့ရတဲ့ဆက်တွေမှာဆိုရင်အဲ့လိုမျိုးလူအများကြီးတန်းစီပြီးတော့မှထုတ်ရတာမျိုးရှိတယ်။အဲ့ဒါလည်းအချိန်ကန့်တတ်နေပဲပေါ့နော်။ကွာ ATM နေရလုံးဝမရတာမျိုးတော့မဟုတ်ဘူးရတော့ရတယ်ဒါပေမဲ့တခါရဖို့တော်တော်လေးခက်ခဲတဲ့အချိန်တွေဖြစ်တော့
ဆင်အာနာတိမ့်ပြီးနောက်နိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကဝန်ထမ်းတွေကိုလည်းထိခိုက်ပါတယ်မန္တလေးကလုပ်ငန်းရှင်မဆုမွန်တိုးကအခုလိုရှင်းပြပါတယ်
ဟုတ်ကဲ့ဗန်ဒီဘက်ကတော့ဗာတည်းမှမကြားပါဘူးဒါပေမဲ့ကျမတို့ဆိုလည်းအလိုပေါ့နော်အဆောင်ထားတယ်ပေါ့နော်မိန်းကလေးအဆောင်ကြီးရှိရခါကျတော့ဒီမှာဆိုကလေးတွေကအလုံးမစင်းတာရှိရတော့ကျမတို့ဆိုဒီလသူတို့လာခမယူဘူးပေါ့နော်တော့ဒီလအတင်မကအောင်မျှော်လင့်ထားတော့နောက်လအထိလည်းဒီလိုပုံစံနဲ့တွားမလားလို့လည်းမျှော်လင့်ထားပါတယ်အဲလောလောဆယ်ကတော့ဗန်ဒီကအလုပ်ငန်းလုပ်ဖို့လို့မရှိပါဘူးရှင်
ဟုတ်ကဲ့ဗန်နီဘက်ကရောဗာမြတ်ပြောပါတယ်ဒါလေးနဲ့ပတ်သက်ပြီးတော့သူတို့စီမှာအငွေထားထားတဲ့သူတွေကိုဗာမြတ်အသိပေးပါတယ
်ဗာမတော့လို့တည်င်းအကြောင်းကြားမှုမရှိပါဘူးရှင်နာရင်နာထားတဲ့အကြောင်းပဲစားပဲထွက်တယ်နောက်ထပ်တခြားသောဟိုအကြောင်းကြားမှုတွေခိုင်းဆိုရင်ဗန်နီက text message တွေပို့တယ်အဲ့လိုမျိုးပေါ့ line ကြားတဲ့အချိန်မှာဆို text message ပို့အိုက်တိုင်းရှိရဲ့အခုဆိုရင်တော့ဗာမစာလဲမဝင်ဘူးအကြောင်းလဲမကြားပါဘူးရှင်
ဟုတ်ရန်နာထားကြောင်းစာထုတ်တယ်ဆိုတာကအကြောင်းကြားခဲ့တာလားဒါမှမဟုတ်သူတို့ဒီတိုင်းပဲစာထုတ်ထားတာလား
အဲ့ဒါကတော့ social media မှာပဲတွေ့တာပါဒီရန်နာထားတဲ့အကြောင်းဆိုပြီးဖန်ကနေပြီးတော့ထုတ်ထားတဲ့စာလေးလေးပေါ့နော်ဘယ်ကနေတရားဝင်သုံးဆွဲသူစီကိုခိုင်းလို့ email ပို့တာတွေ message ပို့တာမျိုးတွေတော့မရှိပါဘူးရှင
်နေ့စဉ်တော့အနေနဲ့ကတော့ဒါ ATM မှာအချိန်မီးသွားထုတ်လို့ရပါလားမန်လေးမှာ
နန္ဒလေးမှာ ATM မှာတော့ရခင်ရက်ကတည်းကရပါတယ်ဒါပေမဲ့ဟိုပေါ်တော့နည်းသွားတာပေါ့ခရိုင်းဆိုလို့ရှိရင်တော့နေရာအစုံမှာအဲ့လိုမျိုးစောင့်ပြီးထုတ်လို့ရတယ်အခုကတော့ငွေပြက်လက်မှုတွေရှိရလို့လဲကြားတယ်အဲဒါကိုကိုရိုင်းကတော့မထုတ်ရသေးဘူးညီမတို့ဆိုလို့ရှိရင်လဲဒါကိုမှရှိရဟိုလက်ထဲမှာရှိရပတ်စံနဲ့ပဲဆက်ပြီးတော့မှဟိုစားတောက်ပြီးခြံဖို့လို့တက်ပဲလုပ်နေတာပေါ့နော်ဒါဆိုတော့ညီမတို့ဆိုတော့လုပ်ငန်းကလည်းသေးတယ်ဟိုပေးစရာအရွေးလည်းမရှိဘူးရစရာပဲနည်းနည်းပါးပါးပဲရှိရအတွက်ဆောင်လို့လက်ထဲမှာရှိရပတ်စံနဲ့ဆက်ရက်တည်နေတာဖြစ်တဲ့အတွက်အဲ့လိုဘဏ်ကနေသွားထုတ်တာတို့ ATM နဲ့ထုတ်တာမျိုးတို့မရှိပါဘူးဒါပေမဲ့ဟိုကျမတို့ဒီတခြားပေါ့နော်ဝန်ထမ်းကလေးတွေလိုပါတို့ထုတ်တာတွေတော့ရှိပါတယ်အဲ့ဒီမှာကျွန်တော်ထုတ်လို့တော့ရပါတယ်ဒါပေမဲ့ဘလို့များလူများလားတို့ပတ်စံပြတ်သွားလို့စောင့်ရတာမျိုးတို့အဲ့လိုမျိုးတွေတော့ရှိပါတယ်ရှင့်
အဲ့ဒါဆိုရင်အခုလက်ရှိပေါ့နော်ဒီမတ်ဆွမွန်တိုးတို့အနေနဲ့လက်ရှိဒီစီးပွားရေးလုပ်ငန်းတွေဘလို့လဲပတ်နေကြပါလဲလက်ရှိအခြေအနေမှာ
ဟုတ်ကဲ့အမလုံးလုံးစဲကတော့ဆိုင်လေးပိတ်ထားတယ်ပေါ့နော်လုပ်ငန်းတွေလည်းရပ်ထားတယ်အဲဒါပေမဲ့လို့အလုပ်ကတော့မပြတ်သေးတဲ့အလုပ်လေးတွေရှိတာတွေကိုတော့ဆက်ပြီးတော့လုပ်ရတာလေးတွေရှိပါတယ်ရှင့်နောက်ထပ်အသစ်တွေလည်းမခံဘူးလုပ်ငန်းကိုတော့ရပ်ထားတယ်ဒါပေမဲ့မပြီးဆုံးသေးတဲ့ဟာလေးတွေတော့ပြီးအောင်ဖြေတတ်တာလေးတွေရှိပါတယ်ရှင့
်ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်ဒါဘန်ဒီကတော်တော်များများပိတ်ထားပါတယ်ဆိုတော့ဒီငွေသွင်းငွေထုတ်ကိစ္စတွေရောဘယ်လိုလုပ်နေကြပါလဲရှင့်
ဟုတ်ကဲ့လောလောဆယ်ဘဏ်ကနေငွေသွင်းလို့လည်းမရအောင်ငွေထုတ်လို့လည်းမရအောင်ဆိုတော့ဒီကိစ္စကတော့ရပ်တန့်ထားရပေါ့နော်ဒါပေမဲ့ဟိုအရင်ကတည်းကမိုဘိုင်းဘန်ကင်းရှိတဲ့အတွက်ကြောင့်မလို့ငွေကိုရယုံကြည်မှုရှိပြီးသားလူကတော့တောင်းကြောင်းနဲ့မိုဘိုင်းဘန်ကင်းနဲ့ပေးနေစေဖြစ်ပါသေးတယ်ရှင်ဒါပေမဲ့မိုဘိုင်းဘန်ကင်းနဲ့လက်ခံဖို့လို့ကိုကြောက်သွားတဲ့ကုမ္ပဏီတွေလည်းအများကြီးရှိပါတယ်ထုတ်ထိတ်လန့်နေတဲ့ကုမ္ပဏီတွေလည်းရှိပါတယ်ဒီဘဏ်နဲ့ပတ်သက်ပြီးတော့လုပ်ငန်းကတော့လုပ်ငန်းမတွင်ကျဲတော့ဖြစ်နေပါတယ်ရှင်
အထားတဲ့ငွေရှိတဲ့သူတွေကရောဒီဘဏ်ထဲမှာစိတ်ချလက်ချရှိပါသလားကုန်တွေတွေကြမှာဒီလုပ်ငန်းရှင်တွေကြမှာဘယ်လိုများဖြစ်နေကြပါလဲ
ဟုတ်အလုံးကတော့အခုချိန်မှာဟိုစိုးရင်ပူပန်ထိတ်လန့်နေကြပါတယ်ဘယ်ချိန်မှာဘာဖြစ်မလဲဆိုတာကိုမသိချတဲ့အနေအထားမှာဖြစ်တဲ့အတွက်ကြောင့်မလို့လုပ်ငန်းရှင်တွေမကောက်တခြားသောဒီလုပ်ငန်းနဲ့ဆက်ဆက်နေတဲ့ပြည်သူလူထုတရက်လုံးကပေါ့နော်စိုးရင်ပူပန်နေကြပါတယ်ရှင်
အခုဟာကဘဏ်ကနေငွေထုတ်လို့မရတော့ဘဏ်ကနေငွေသွင်းလို့မရတော့ဘူးဆိုတော့လက်ထဲမှာငွေရှိတဲ့သူတွေကရောဘယ်လိုစီမံခန့်ခွဲနေကြပါသလဲ
ဟုတ်ကဲ့လက်ထဲမှာငွေရှိတဲ့သူတွေကတော့ဒီငွေကြေးကဟိုပေါ့နော်တန်ဖိုးချသွားမှာလားဒီငွေကြေးကဟိုဘယ်ချိန်မှာဘာဖြစ်မလဲဆိုပြီးတော့အစိုးရကူပန်မှုတွေရှိတဲ့အတွက်ကြောင့်မလို့ရွှေအတုံးကြီးကိုဝယ်ချတယ်ဒေါ်လာတွေကိုဝယ်ချတဲ့အတွက်ကြောင့်မလို့ market ထဲမှာတော့ပေါင်ခိုဈေးကွက်ကတော့ဖြစ်ထွန်းနေပါတယ်ရှင်
တချိန်တည်းမှာပဲ73စီမလောက်ငှမှုကိုလည်းစပြီးရင်ဆိုင်နေရပါပြီ။မြန်မာငွေစည်းချတာကြောင့်ပြပက73စီတင်သွင်းမှုရထားတာလို့ Riders သတင်းတရက်ကဖော်ပြခဲ့ပါတယ်။လက်ရှိမန္တလေးမြို့တွင်းမှာကားတစ်စီးကိုကြက်ငွေ1000ပိုးပဲရောင်းပေးတော့တာလို့အဝေးပြေးခီးတဲ့တင်ကုန်တင်ကားလုပ်ငန်းလုပ်ကိုင်နေသူတွေကပြောပါတယ်။ဒီလကုံပိုင်းလောက်အရှောင်းမှာ73စီပြက်လက်သွားနိုင်တဲ့အရေးကိုလည်းကုံစီနဲ့ခီးတဲ့တဲယူပို့ဆောင်ရေးပိုင်းကလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ
်မတ်တင်ကြီးတိုင်းတင်ပြတဲ့စီဝါရေးကဏ္ဍဖြစ်ပါတယ်အခုတခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းနိုင်ငံတော်ဝန်နေစဉ်ဖြစ်ပျက်နေတဲ့အခြေအနေတွေကိုလူငယ်တွေကလူမှုကွန်ရက်တွေပေါ်မှာပုံစံမျိုးစုံနဲ့ပေါ်ပြနေကြတာပါဒီလူငယ်တွေရဲ့ခံစားချက်နဲ့ဖြစ်ရမှန်တွေကိုတခြားနိုင်ငံကလူငယ်တွေသိစေဖို့ရည်ရွယ်ပြီး Mohinga Matter ဆိုတဲ့ blog ပေါ်မှာ Freedom Memories ကိုအင်္ဂလိပ်လိုနေတိုင်းရေးသားပေါ်ပြနေတဲ့အကြောင်းမတ်ဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းနေ့စဉ်နိုင်ငံတော်ဝန်ဖြစ်နေတာတွေကိုနိုင်ငံတကာကသိအောင်လို့ပြည်တွင်းကနေမျိုးစုံစန္ဒထုတ်ဖော်ပြောပြနေကြပါတယ်။လူငယ်တွေအသုံးများတဲ့လူမှုကွန်ရက်တွေပေါ်မှာဆိုရင်နိုင်ငံအနှံ့ကစန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းမှုတွေကိုအင်္ဂလိပ်ဘာသာနဲ့ပါရေးပြနေကြတဲ့အပြင် graphic ပုံတွေဓာတ်ပုံတွေနဲ့လည်းဖော်ပြနေကြပါတယ်။ Mohinga Matters ဆိုတဲ့ blog ပေါ်မှာလည်းအာဏာသိမ်းတဲ့နေ့ကစလို့မြန်မာနိုင်ငံတော်ဝန်နေ့စဉ်ဖြစ်နေတာတွေကို Freedom Memoirs ဆိုတဲ့ခေါင်းစဉ်နဲ့အနှစ်ချုပ်ရေးသားဖော်ပြနေကြပါတယ်။နိုင်ငံတကာကတငယ်ချင်းတွေတည်တည်တဲ့အကြောင်းတွေကိုစူးစီးဖော်ပြပေးနေတာဖြစ်တယ်လို့အဲ့ဒီ blog ရဲ့အဖွဲ့ဝင်တယောက်ကရှင်းပြထားပါတယ်။
ညီမတို့ရဲ့ blog ကစလုပ်ခရေရဒီအင်္ဂလိပ်လိုရေးတယ်ဆိုတာကိုယ့်ရဲ့ဒီမြန်မာနိုင်ငံရဲ့အကြောင်းကြီးမြန်မာနိုင်ငံမှာနေတဲ့လူငယ်တွေရဲ့အကြောင်းကြီးကိုပြောပြချင်တာအောင်เนาะအဲ့အတွက်ကြောင့်မို့ညီမတို့ရဲ့ primary language ကဒီအင်္ဂလိပ်လိုဖြစ်နေတယ်အခုဒီ2021ခုနှစ်
February 1ရက်နေ့မှာအာဏာသိမ်းမှုစဖြစ်တဲ့ချိန်မှာပဲညီမတို့ဒီမှာဒီလိုမျိုးကြုံရတဲ့ခါကျတော့ကိုယ်နိုင်ငံတွင်းထဲကအကြောင်းအရာတွေကိုနိုင်ငံတကာကိုသိစေချင်တယ်သိဖို့လည်းအတွက်ပေါ့နော်ဒီမြန်မာနိုင်ငံကဒါပဲပြောအရင်ဟို1998တုန်းကလို့2000တုန်းကတော့ဒီလိုမျိုးအာတရင်ချက်လက်တွေကနိုင်ငံပြင်ပအောင်ရောက်ဖို့ဆိုတာခက်ခဲအခုဒီလွန်ခဲ့တဲ့10နှစ်အတွင်းမှာပဲတအားကိုဖွံ့ဖြိုးသွားတဲ့အချိန်မှာမြန်မာတို့မှာဒါပဲပြောနိုင်ငံတကာမှာတငယ်ချင်းတွေရှိလာပြီးမိတ်ဆွေတွေရှိလာတဲ့အခါကျတော့သူတို့တွေကလည်းတစ်ဆင့်တခြားပို့ပြီးသိစေချင်တယ်ပေါ့နော်အဲ့အတွက်ကြောင့်မလို့ညီမတို့အဖွဲ့ကအဖွဲ့သားတွေအနေနဲ့နေတိုင်းပေါ့နော်ဒီနေ့စဉ်ဖြစ်ပျက်သမျှအကြောင်းလေးတွေထဲမှာလူတွေတည်တည်နေခြင်းနဲ့ဒီနိုင်ငံတကာတငယ်ချင်းတွေတည်တည်နေခြင်းနဲ့အကြောင်းအရာလေးတွေရေညီမတို့ရဲ့ခံစားချက်လေးတွေအတွေးအမြင်လေးနည်းနည်းနဲ့ပေါ့နော်ရောတိုးပေါင်းဆက်ပြီးရတဲ့အခါကျတော့ညီမတို့ညနေညတိုင်းပြောမှာပေါ့ညတိုင်းအာနာတိန်မှုဖြစ်တဲ့တရနေ့ရစပြီးရတဲ့အခါကျတော့ညီမတို့နေ့တိုင်းဒီ post လေးတင်ဖြစ်ပြီးနေရပေါ့နော်
အဲ့မှာညီမတို့တင်နေတာကဒီ freedom members ဆိုပြီးတော့မှဒီနေဆွဲတဲ့နဲ့ပေါ့နော်နေ့တိုင်းနေ့တိုင်းညီမပြောသလိုပဲအဖြစ်တာတွေရောအနှစ်ချုပ်ကလေးတွေရေးထားတာတွေ့ပါတယ်အင်္ဂလိပ်လိုအဲ့မှာဆိုရင်ဒီတချို့အချက်တည်းကဒီမှာဘယ်နေရာမှာတော့ဖြင့်အင်အားသုံးပြီးတော့ဖြိုခွင်းတယ်လို့ဘယ်နေရာမှာတော့ဖြင့်ပြစ်ခတ်တယ်လို့ဆိုတာမျိုးတွေလည်းပါပါတယ်ဆိုတော့အဲ့လိုမျိုးပေါ်ပြတဲ့အချက်အလက်တွေကိုခိုက်မာတယ်ပေါ့နော်မှန်ကန်မှုရှိအောင်ပေါ့ညီမတို့အနေနဲ့အဲ့ဒါဟိုတေချာအောင်လို့ဘယ်လိုလုပ်ပါလဲရှင့်
အဲ့ဒါညီမတို့အနေနဲ့ကတော့ဒီတရင်ဟိုဒါညီမတို့ဟိုအဖွဲ့ထဲမှာလည်းဒီနေတိုင်းရေးတဲ့တောင်းဝန်ယူတဲ့အဖွဲ့ထဲမှာအနေနဲ့တယောက်ကိုတယောက်ပြန်ပြီးတော့ဆန်းစစ်ကြရဲပေါ့နော်လောလောဆယ်ရာရန်ကုန်မှာ fake news နဲ့ဒီလို post တွေအများကြီးရတဲ့ social media မှာအဲ့အတွက်ကြောင့်မို့လို့ညီမတို့ကကိုရတဲ့တရင်ဒီမှန်ကိုပေါ့နော်ဟိုအများကြီး fact check လုပ်ခိုင်းတယ်အထူးသဖြင့်ဒီလိုမျိုးမတင်ခင်ပေါ့နော်အဲ့ခါကျတော့ဒီအဓိကတကယ်ကိုတရင်ယုံကြည်ရတဲ့တရင်ဌာနတချို့ပြီးတဲ့ခါကျတော့အာဒီတရင်နောက်အချို့ပေါ့နော်အဲ့ဒီသူတို့တွေစီကနေပြီးတော့တရင် source တွေကိုညီမတို့ယူရဲပေါ့နော်တကယ်လို့အဲ့လိုတရင်ဌာနတွေကရတဲ့ source တွေမဟုတ်ဘူးဆိုလို့ရှိရင်တော့ဒါညီမတို့ရဲ့မိတ်ဆွေတွေကနေတစင်တည်တဲ့ဟိုတကယ် first hand တုံ့ရတဲ့လူတွေစီကနေပြီးတော့မှညီမတို့ information ရယူပါတယ်အဲ့ဒါကိုမှညီမတို့ပြန်ရေးပြတာပေါ့နော်
ခုဆိုရင်ညတိုင်းနှီးပါဟိုအင်တာနက်ဖြတ်တောက်မှုတွေလည်းရှိနေတယ်နောက်တစ်ခါဒီ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေဆိုတာကိုလည်းပြင်ဆင်ပြတော့ပေါ့နော်အထူးသဖြင့်တော့ဒီ internet online သုံးတာတွေကိုတင်းကျပ်ဖို့လည်းဒီအာဏာသိမ်းယူထားတဲ့သူတွေကလုပ်နေတယ်ဆိုတော့အဲ့ဒီလိုလုပ်နေတဲ့ကြားထဲမှာပဲညီမတို့ဆက်ပြီးတော့ freedom members ဟိုဟာလေးတွေကိုနှိမ့်တိုင်းအနှစ်ချုပ်ကလေးတွေကိုနှိမ့်တိုင်းတင်ပေးနေတယ်ဆိုတော့ကိုယ့်ရဲ့လုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့ဆိုရင်မရှိဘူးလားရှင
်။ဆိုတော့ဆိုရင်တာပေါ့နော်။ဒါပေမဲ့ဒီဟိုဆိုရင်ပေမဲ့လည်းလုံးဆရာရှိတာကတော့ဆက်လုံးရမှာပဲလို့တော့ညီမတို့ဒီတစ်ဖွဲ့လုံးပေါ့နော်။ဒီအဖွဲ့သားတွေအကုန်လုံးကတော့ယုံကြည်ရဲ့ဒီ electronic ဟို cyber law ထွက်လာတဲ့အခါမှာတော့နည်းနည်းတော့ဟိုကြောက်တဲ့စိတ်တွေတော့ရှိတယ်။ဒါပေမဲ့လည်းဒါကြောက်ပြီးတော့မလုံပဲနေတာကပို့ပြီးတော့ဟိုကိုယ်တွေလှုပ်ချင်တဲ့ဟာရဲ့ရည်ရွယ်ချက်ပြတ်သုံးစေတာဒါတစ်ဖက်ကတခါကလုတ်ချင်တဲ့ဟာအောင်မြင်သွားမှာပေါ့ညီမတို့တာစီပိတ်ပင်ချင်တဲ့ညီမအကြောင်းနေမယ်ဆိုလို့ရှိရင်တို့တာစီပိတ်ပင်ချင်အောင်မြင်သွားမယ်ပေါ့နော်အဲ့အတွက်ကြောင့်မို့လို့ညီမတို့ဒါကိုတော့ဆက်ပြီးတော့ရှားတွေပေါ့နော်ရှားတွေဆိုရင်ညီမဒီအင်တာနက်အခြေအနေရှားတဲ့လောက်ပေါ့နော်အင်တာနက်အခြေအနေရှားတဲ့လောက်ညီမတို့ဆက်ပြီးတော့အတက်နိုင်ဆုံးစူးစမ်းပြီးတော့ညီမတို့ဒီကနေဒီ information တွေမဒီအချက်လက်တွေမထွက်နိုင်ရင်တော့မှညီမတို့နီးလည်းနေရှားတာပါတယ်အဲ့ဒါနေမထွက်ထွက်အောင်တော့ဒီနေတိုင်းကိုတော့ဟိုအမြဲတမ်းမျှဝေပြီးဖို့ညီမတို့ဆုံးဖြတ်ထားပါတယ်
နောက်ညီမတို့အခုလိုပေါ့နော်အဲ့လိုနေ့တိုင်းရင်းနေတဲ့အထဲမှာဒီလိုဟိုအနှစ်ချုပ်စာသားတွေအပြင်ကို graphic ပုံလေးတွေနဲ့လည်းလူတွေကိုဆွဲဆောင်နိုင်အောင်လုပ်တာတွေ့ရပါတယ်ရှင်။အဲ့ဒါကရောဟိုဘလောက်ထိထိရောက်မှုရှိတယ်လို့ပြောလို့ရတယ်ရှင်
။အဲ graphic ကတော့တော်တော်လေးအရေးပါတယ်လို့ဟိုညီမတို့လည်းယုံကြည်တာလေဟိုအရင်ခေတ်တုန်းကတောင်မှဒီမဂ္ဂဇင်းတွေမှာဆောင်းပါးလိုဝတ္ထုလိုပုံဖော်တရုပ်ဖော်ရေးတဲ့ဟာတွေကလည်းအရေးကြီးခဲ့တာပေါ့နော်အခုအဲ့ခါကျတော့ညီမတို့ social media မှာကနေတစ်ဆင့်ဟိုမျှဝေတဲ့ခါကျရင် graphic ရဲ့အရေးပါမှုကလည်းတော်တော်လေးရှိတယ်ဒီလူငယ်တွေကလည်းစာအပြည့်မဖတ်ရင်တောင်မှပုံလေးကြည့်ပြီးတဲ့ခါကျတော့ပုံလေးတွေ့ဝါပြီးတဲ့ခါကျတော့မှထောက်ကြည့်တာမျိုးလေးရှိတဲ့အတွက်ကြောင့်မလို့ညီမတို့ဒီပုံလေးတွေကိုလည်းအဓိကပေးချာလေးစဉ်းစားပြီးတဲ့ခါကျတော့ဟိုအမြဲတမ်းတွဲပြီးတော့လူမျိုးလေးတင်ပေးတာပေါ့နော်ဟိုပုံလေးတွဲပြီးကြိုက်သွားတဲ့ဟာမျိုးလေးတွေလည်းကြားရပါတယ်ရှင
်။ဒါပေမဲ့ဒီအခုပေါ့နော်ညီမတို့ဒါမျိုးလုပ်နေရဲဆိုတာကဒါညီမတို့ရဲ့အနာဂတ်အတွက်ကိုလုပ်နေကြရဲဆိုပြီးလူငယ်တွေပြောနေတဲ့အတန်အမြဲကြားရပါတယ်ဆိုတော့ညီမတို့အခုလိုမျိုးကိုတက်နိုင်တဲ့ဘက်ကနေပေါ့နော်ဒီလိုမြန်မာနိုင်ငံမှာဘာတွေဖြစ်နေတဲ့အပြောင်းလဲကိုအခုလက်ရှိဖြစ်နေတဲ့အာဏာသိမ်းမှုအခြေအနေကနေပြီးတော့အပြောင်းလဲဖြစ်ဖို့ညီမတို့ကဟိုစန္ဒနဲ့ဒါလုပ်နေကြတာပေါ့လေဆိုတော့ညီမတို့ရဲ့ဒီအနာဂတ်အတွက်အခုလိုဆောင်ရွက်မှုတွေကဘယ်လောက်ထိအရေးကြီးတယ်လို့ညီမပြောချင်ပါလဲရှင
်။လွန်ခဲ့တဲ့10နှစ်မှာဒီမိုကရေစီဆိုတာအစ်စ်မဟုတ်ပြီမဲ့လဲဟိုဘယ်လိုပြောမလဲ။အနေချင်းကို ဒီအရသာကိုတိသွားပြီအဲ့ခါကျတော့ဒီဟာကိုဒီလမ်းကြောင်းကိုဆက်ဖောက်ဖို့ပဲလုပ်မှာပေါ့နော်အခုကနောက်ပြန်ဆွဲနေတာဖြစ်တဲ့အတွက်ကြောင့်မို့လို့ညီမတို့ဆက်ပြီးတော့နောက်ပြန်ဆွဲတဲ့ဟာကိုဘယ်လိုမှလက်ခံလို့ဖြစ်မှာမဟုတ်ဘူးဒီအထူးသဖြင့်ညီမတို့ဒီနေတိုင်းဒီလိုမျိုးဟိုဆန္ဒပြပွဲတွေကိုတွားမယ်ဆိုလို့ရှိရင်တို့ကြွေးကြော်တာတစ်ခုရှိရမှာရဲ့ဟိုငါတို့တွေကလူငယ်တွေပေါ့လူငယ်တွေမှာအနာဂတ်ရှိတယ်ဒါညီမတို့လူမျိုးဒီ20ကျော်30ဝန်းကျင်နေတယ်မကောက်ဘူးဒီ10ကျော်တက်အရွယ်တွေမှာပါတို့တွေအတွက်နောက်ထပ်လာမယ့်ဒီ generation alpha ကလေးတွေအတွက်ကဒီအခုလက်ရှိစစ်အာဏာသိမ်းတဲ့အဖွဲ့ကလုပ်နေတဲ့ဥပဒေတွေထုတ်ပြန်တဲ့ဟာတွေကိုကြည့်မယ်ဆိုဆိုဆိုင်ပါတော့မယ်ပြကြည့်မယ်ဆိုရင်ဒါကအရန်ဟိုတိုင်းပြည်အတွက်အရန်နောက်ပြန်ဆွဲနေတဲ့ဟာမျိုးတွေဖြစ်နေရပေါ့နော်အဲ့ဒါတွေကိုကြံတဲ့ဒီလမ်းပေါ်မှာထွက်ပြီးတော့ဆန္ဒပြနိုင်တဲ့လူငယ်တွေကထွက်ပြနေတဲ့အချိန်မှာကြံတဲ့ညီမတို့ဒီညီမတို့တွေမှာဆိုလို့ရှင်လဲရုံးနေအလုပ်တွေရှိတယ်ဒါပေမဲ့လည်းဒီကနေပြီးတော့အွန်လိုင်းကနေတဆင့်ပေါ့နော်နိုင်ငံတကာတိတယ်ဆိုလို့ရှိရင်တကယ်ညီမနိုင်ငံမှာဘလို့တွေဖြစ်နေလဲဆိုတာကိုတို့သိမှပဲဒီလူတွေဒီလိုမျိုးဖြစ်နေပါလားကြုံနေရပါလားပေါ့နော်ဟိုမျှဝေနိုင်မယ်လို့ညီမထင်တယ်ညီမတို့ပြီးရခါကျတော့ဒီနိုင်ငံတကာကပို့တည်ရင်နိုင်ငံတကာမိတ်ဆွေတငယ်ချင်းတွေကလည်းတို့ရဲ့ဒီအစိုးရတွေကိုတဆင့် open letter ပေါ့နော်အဲ့လိုမျိုးဒီနေ့ပေးနေရလို့ညီမကြားတယ်အဲ့ခါကျတော့ဒီအနာဂတ်အတွက်ကတော့အခုအချိန်မှာလောက်တာကဟိုတက်အကုန်လုံးအစဉ်ပြေတဲ့နေရာနေလှုပ်ပြီးနေကြတာအရင်အရေးကြီးရယ်ပေါ့နော်အခုချိန်မှာဟိုအဆုံးမတိုက်လို့ရှင်တော့ညီမတို့နောက်ပြန်ဆွဲမှာပဲအဲ့ဒါဘယ်သူတော့မှတော့မကောင်းတော့ဘူးလို့ထင်တယ်လေ
မောဟင်းက matters ဆိုတဲ့ blog ပေါ်မှာအာဏာသိမ်းမှုနောက်ဆက်တွဲဖြစ်နေတာတွေကိုနေတိုင်းအနှစ်ချုပ်ဖော်ပြတဲ့ freedom memoir blog အဖွဲ့ဝင်တစ်ယောက်ဖြစ်ပါတယ်ရှင်သူတို့ရဲ့လွတ်လပ်မှုနဲ့အခွင့်အရေးဆုံးရှုံးမှုကိုလက်မခံနိုင်ကြတဲ့အတွက်အခုလိုမျိုးနီလန်းမျိုးစုံနဲ့လူငယ်တွေကသူတို့ရဲ့ဆန္ဒကိုထုတ်ဖော်နေကြတာဖြစ်ပါတယ်ကျွန်မဆုမြတ်ပါပ
ါမဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပဲဖြစ်ပါတယ် VOA မြန်မာပိုင်းအနေနဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေအခုလိုမတိမငြိမ်ဖြစ်နေချိန်မှာသတင်းဦးသတင်းထူးတွေကိုသောရရှင်စေစီအရောက်အမြန်ဆုံးပေးဖို့တင်ဆက်နိုင်ဖို့ VOA သတင်းတောက်တွေဝိုင်းတော်သားတွေကနေ့ညမှာစ조사နေကြပါလေခင်ဗျာဒီမနေ့အတွက် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေပြန်ပြီးနားဆင်လို့ရတယ်ဆိုရင်တော့မနေ့၈နာရီနေ့9နာရီအထိလိုင်းနိုမီတာ20 kHz 15113ညလိုင်းနိုမီတာ25 kHz 11823ညလိုင်းနိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုအသိဉာဏ်ထိုက်ပြောပြပေးပါပ
ါမြန်မာနိုင်ငံမှာရပ်သားခေါင်းဆောင်တွေကိုဖမ်းပြီးစစ်တပ်ကအာဏာသိမ်းတဲ့22ရက်မြောက်နေ့တနင်္လာနေ့မှာတော့နိုင်ငံတော်မှာအယောင်ဝယ်ကုလူဆက်ဆံမှုအလုံးပိတ်သိမ်းရပ်ဆိုင်ပြီးလူပေါင်းတန်းချီဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ခေါင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုဘက်ကနောက်ထပ်အရေးယူဆောင်ရွက်လာနိုင်ပွဲရှိကြောင်းနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဗြိတိန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်စွာမင်းကိုတနင်္လာနေ့မှာဗြိတိန်နိုင်ငံသားရေးဌာနကဆင့်ခေါ်ပြီးဆန္ဒပြပွဲတွေမှာလူသေးဆုံးထိခိုက်ဒဏ်ရာရစေတဲ့အထိလုံခြုံရေးအဖွဲ့တွေကအင်အားသုံးနေတာကိုရှုတ်ချခဲ့တယ်လို့ဒီလောက်ရက်တွေရပ်ဖို့လဲပြောဆိုခဲ့ပါရယ်အနာဒိမြန်မာစစ်တပ်ကိုတန်းခတ်ပိတ်ဆို့မှုချက်မှတ်ရေးဥရောပသံမကနိုင်ငံသားရေးဝန်ကြီးတွေတနင်္လာနေ့ကသဘောတူခဲ့ပြီးမြန်မာဆိုရအတွက်ငွေကြေးထောက်ပံ့မှုတွေကိုလည်းထိန်းချုပ်လိုက်ပြီးဖြစ်ကြောင်း EU နိုင်ငံသားရေးရာမူဝါဒဆိုင်ရာအကြီးအကဲကပြောပါတယ်။မန္တလေးမှာစနေနေ့ကဆန္ဒပြပွဲနှိမ့်နှင်းခံရမှုအတွင်းကလေးတဦးသေဆုံးခဲ့ရပြီးတဲ့နောက်မြန်မာလုံခြုံရေးအဖွဲ့တွေအနေနဲ့ကလေးငယ်တွေလူငယ်တွေရဲ့ဘေးကင်းလုံခြုံရေးဦးစားပေးဆောင်ရွက်ဖို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကတောင်းဆိုလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကဒေါခင်မျိုးသက်ဖြစ်ပြီးအတမ်းမိုင်းဆိုင်ရာအင်ဂျင်နီယာပက်ထရစ်ဒီယာဖြစ်ပါတယ်။ဒီနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းတို32:40-48ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးပြာဝေးကွာပြီးအစဉ်ပြေတဲ့နေ့တစ်နေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.